Welcome to the Voice of America in Burmese.
ဒီမှာမနေ့ကမှရှင်။ Washington နဲ့ Radio American တန်ကန်နေ2020 October လ2ရက်တောက်ကြံနေမနေ့ကစီစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းနိုမီတာ2440နဲ့51လိုင်းလမီတာ190ရောကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါ။ဒီမနေ့ကသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ချက်တပရီနေမှာကဘာတလွား COVID-19 ကူးစက်ခံသူ34သန်းကျော်နဲ့တည်ဆောက်ရသူ1သန်းကျော်ရှိလာနေပြီလို့ဒီရောဂါကူးစက်မှုကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ American John Hopkins တက္ကသိုလ်ကပြောပါတယ်။ Spain နိုင်ငံမှာတော့ဒီရောဂါကူးစက်မှုနောက်တစ်ချီတိုးလာတာကြောင့် Spain အစိုးရကမြို့တော် Madrid မှာအကန့်အသတ်နဲ့ lockdown ချပိတ်ပင်တဲ့အမိန့်တွေကိုထုတ်ပြန်လိုက်ပါတယ်။ဒေသခံ3သန်းအနေနဲ့အလုတ်ကျောင်းနဲ့ဈေးဒါမှမဟုတ်ဆရာဝန်စီသွားရမှာအပကိုအိမ်တွေမှာပဲကိုနေရမှာဖြစ်ပါတယ်။ဗိုလ်တဖူးနေကစပိန်ဝန်ကြီးချုပ်ပေဒရိုဆန်ချက်စ်နဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသအကြီးအကဲတွေတွေ့ဆုံဆွေးနွေးပွဲမှာဒီကန့်သတ်မှုအသစ်တွေကိုအတည်ပြုခဲ့တာဖြစ်ပါတယ်။ဥရောပတလွားကိုဗစ် -19 နောက်ထပ်အကူးစက်ခံရသူတဖြည်းဖြည်းတိုးလာနေတာဖြစ်ပြီးစပိန်ကတော့ဒေသခံတသိန်းမှာအယောက်300လောက်အကူးစက်ခံရတယ်လို့မက်ဒရစ်မြို့မှာတော့နှစ်ဆပိုများနေပြီးမြို့ကန်တသိန်းမှာအယောက်800လောက်အကူးစက်ခံနေရတာပါ။တချိန်တည်းမှာပဲအမေရိကန်နိုင်ငံမှာတော့ဗဟုအစိုးရကအရေးပေါ်အကူအညီထပ်ပြီးမပေးနိုင်တော့တဲ့အတွက်ကမ္ဘာအကြီးဆုံးအမေရိကန်လေကြောင်းလိုင်းကြီးနှစ်ခုဖြစ်တဲ့အမေရိကန်လေကြောင်းလိုင်း AA နဲ့ United လေကြောင်းလိုင်းတို့ကသူတို့ရဲ့ဝန်ထမ်းအားလုံးပေါင်း 32,000 ကိုလစာမဲ့ခွင့်စပြီးပေးခဲ့ရပါတယ်။ကမ္ဘာတလွား COVID-19 ကြောင့်စီးပွားရေးအကြီးအကျယ်ထိခိုက်မှုတွေရှိနေတာဟာလာမယ့်5နှစ်အတွင်းမိန်းကလေးငယ်ပေါင်း2သန်းခွဲလောက်အတွက်အသက်မပြည့်ခင်လက်ထပ်ပေးကြမယ်အန်ဒီယန်နဲ့ကျုံနေရတယ်လို့ Save the Children အဖွဲ့ကြီးကပြောပါတယ်သူတို့အဖွဲ့က2020ကမ္ဘာမိန်းကလေးငယ်များဘဝ COVID-19 နဲ့ကျုံလာရနိုင်တဲ့အန်ဒီယန်လို့နာမည်ပေးထားတဲ့ဒီအစီရင်ခံစာကိုချက်သပရင်းနေမှာထုတ်ပြန်လိုက်တာဖြစ်ပြီးအထူးသဖြင့်အာဖရိကနဲ့တောင်အမေရိကမှာရှိတဲ့တချို့ဒေသတွေမှာနေထိုင်တဲ့မိန်းကလေးငယ်တွေဒီအန်ဒီယန်နဲ့ရင်ဆိုင်ရနိုင်ကြောင်းဖော်ပြပါတယ်ဒါပေမဲ့လည်းတောင်အာရှဒေသမှာတော့အဆိုးအဝါဆုံးဖြစ်နိုင်ပြီးဒီနှစ်ထဲမှာမင်းကလေးငယ်2သိန်းလောက်အတွက် DNA ရှိနေနိုင်တယ်လို့ပြောပါတယ်။ April လတုန်းကတော့ Coronavirus ကရောဂါကြောင့်လာမယ့်10နှစ်အတွင်းကမ္ဘာတစ်လွှာအသက်မပြည့်သေးတဲ့ကလေးငယ်ပေါင်း73သန်းလောက်လက်ထပ်ထိမ်းမြှားပေးတာခံရနိုင်တယ်လို့ကုလသမဂ္ဂကပြောကြားခဲ့တာပါ။အာမေးနီးယားနဲ့အဇာဘိုင်ဂျန်နှစ်နိုင်ငံတို့ကြားနာဂိုနိုကာရာဘိုက်ဒေသမှာဖြစ်ပွားနေတဲ့တိုက်ပွဲတွေအများရက်ဆိုင်ဖို့အတွက် American ပြည်နဲ့ Russia ခေါင်းဆောင်တွေကချက်တပရီနေမှာပန်ကြားလိုက်ပါတယ်ဒီဒေသမှာမကြသေးခင်ကပြင်းထန်တဲ့တိုက်ပွဲတွေဖြစ်ပွားခဲ့တဲ့အတွက်ရဲအနှင်းငယ်အတွင်းမှာပဲလူပေါင်းဒါဇင်နဲ့ချီတေဆုံးခဲ့ရတာဖြစ်ပါတယ်တေဆုံးဒဏ်ရာရသူတွေရဲ့မိသားစုဝင်တွေရဲ့ဆုံးရှုံးရမှုတွေအတွက်ဝန်ထမ်းချေခွဲရကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ရဲ့ပြောကြားချက်တွေကိုရုရှားအစိုးရဝက်ဘ်ဆိုက်မှာချက်တပရီနေကဖော်ပြထားတာပါတဆန်ရစစ်တပ်တွေကြားရန်လုံမှုရဲ့ချက်ချင်းရဆိုင်ဖြစ်ဖို့တောင်းဆိုကြောင်းလဲကြေညာချက်မှာဖော်ပြပါတယ်။ဒါအပြင်အာမေးနီးယားနဲ့အဇာဘိုင်ဂျန်နှစ်နိုင်ငံခေါင်းဆောင်တွေအနေနဲ့လက်တွေ့ကြတဲ့ညှိနှိုင်းဆွေးနွေးမှုတွေကိုယုံကြည်မှုအပြည့်နဲ့ကြိုတင်ကန့်သက်ချက်တစ်စုံတစ်ရာမထားဘဲအချိန်မဆွဲဘဲလုပ်ကြဖို့လဲတောင်းဆိုပါတယ်။အမေရိကန်ပြင်သစ်နဲ့ရုရှားတို့ဟာနာဂိုနိုကာရာဘိုက်ဒေသပဋိပက္ခတွေနဲ့ပတ်သက်ပြီး1990အစောပိုင်းနှစ်တွေကစပြီးငြိမ်းချမ်းရေးအတွက်ကြိုးစားခဲ့တဲ့ OSCE ကဥရောပဒေသရင်းလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်အဖွဲ့ပူးတွဲဥက္ကဋ္ဌတွေဖြစ်ပြီးအခုဒီဒေသရင်းတိုက်ပွဲတွေကြောင့်ဒီကြိုးပမ်းချက်ကိုပြန်လည်လှုပ်ဆောင်လာကြတာဖြစ်ပါတယ်2021ဘန်ဒန်ရေးနှစ်အတွက်အမေရိကန်ပြည်ထောင်စုမှာအခြေချဖို့ဒုက္ခသည်တသောင်းခွဲပဲလက်ခံဖို့ရည်ရွယ်ထားတယ်လို့ထရမ့်အစိုးရအဖွဲ့ကဗိုလ်တပုနေမှာပြောကြားလိုက်တဲ့အတွက်ဒါဟာအမေရိကန်ရဲ့ဒုက္ခသည်လက်ခံရေးအစီအစဉ်တမိုင်းမှာလက်ခံသူဥယျာဉ်နောက်တစ်ချီဆန်းကျင်တင်လောက်အောင်နှဲသွားတာဖြစ်ပါတယ်2020အတွက်ဒုက္ခသည် 18,000 လက်ခံမှုစီစဉ်ထားရကနေ2021ခုနှစ်အတွက်3,000 short ချပြီး 1,000 ခွဲသာလက်ခံဖို့သမ္မတထရမ့်အစိုးရကဆုံးဖြတ်လိုက်တာပါ။ဒါဟာ American နိုင်ငံသားတွေရဲ့အကျိုးအတွက်နဲ့အန်ဒီယကင်းစေဖို့ထရမ့်အစိုးရအဖွဲ့ရဲ့ဦးစားပေးဆောင်ရွက်မှုပေါ်မူတည်ပြီးဆောင်ရွက်တာဖြစ်ကြောင်းနိုင်ငံခြားရေးဌာနကပြောပါတယ်။မနေ့ကဒုက္ခသည်အရေအတွက် 18,000 ထိ short ချလက်ခံခဲ့ပေမဲ့အဲ့ဒီထက်ကထပ်ဝက်လောက်ပဲဝင်ခွင့်ရခဲ့တာပါ။ဒုက္ခဒရီနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေတိုးပြီးလုပ်ခဲ့တယ်လို့ကိုရိုနာဗိုင်းရပ်စ်ကြောင့်လည်းဒုက္ခဒရီလာဖို့နှောက်နှေးခဲ့ကြပါတယ်။ American ပြည်တော်စုဥပဒေအရနှစ်စဉ်လက်ခံဖို့စီစဉ်ထားတဲ့ဒုက္ခဒရီအရေးအတွက်ကို မဆုံးဖြတ်ခင်တမရကလွှတ်တော်နဲ့တိုင်ပင်ရတာဖြစ်ပေမဲ့ဘယ်နှယောက်ခေါ်မဲဆိုတာကတော့တမရအင်ဗျူကပဲချမှားတာဖြစ်ပါတယ်နိုဗ ెంబ ာ3ရက်ရွေးကောက်ပွဲမှာသမ္မတထရမ့်နဲ့ရှင်ပြန်အရွေးခံမဲ့ဒီမိုကရက်တစ်ပါတီကဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကတော့သူသာသမ္မတအရွေးခံရရင်ဒုက္ခသည်တသိန်း2000ခွဲအထိတိုးမြှင့်လက်ခံမှာဖြစ်ကြောင်းကတိပြုပြောကြားခဲ့ပါတယ်။ဒါပေမဲ့လည်းဘလောက်များများတိုးပြီးခေါ်ဖို့လုပ်မယ်ဆိုတော့ကိုတော့မပြောပါဘူး။
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းကီလိုမီတာ24 kHz 12.13 ညလိုင်းကီလိုမီတာ40 kHz 9.13 ညလိုင်းကီလိုမီတာ51 kHz 5809နဲ့လိုင်းကီလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
် View American နဲ့နောက်ဆုံးရမနေ့ကင်းတဲ့တွေကိုကျွန်တော်ရမထုံးကဆက်လက်ကြီးညာပေးတော့ပါမယ်မြန်မာနိုင်ငံမှာ COVID-19 ကြောင့်ယောဂကုသမှုနှုန်းတရက်ထဲထောင်နဲ့ချီဆိုင်ချင်းတင်မြင့်တက်နေချိန်မှာပဲကျမရေးဝန်ကြီးဒေါက်တာမြင့်ထွေးကကုသမှုနှုန်းပြင်းပြင်းကြဖို့ပြည်သူတွေပူးပေါင်းပါဝင်ဖို့လိုတယ်လို့သတိပေးလိုက်ပါတယ
်အခု strategy ကတော့အခုလောလောဆယ်ဒီ containment နဲ့ပဲသွားနေရတော့ကျွန်တော်တို့ကအမှန်ဒါကိုလုပ်ပြီးတော့နောက်နည်းနည်းကြာလာတဲ့ခါမှာ strategy ဒီမျိုးသွားမယ်ဒီချိန်မှာပြည်သူရဲ့အခန်းကဏ္ဍကြီးနံပါတ်1ပဲပြည်သူပါလို့ရှိရင်တည်တည်ချာချာအများဆုံးများလုံးဝမကြေနှစ်ပတ်လောက်ပြီးကိုကြာပြည်သူမပါသေးတော့ဒါဆဲပြီးနှေးနှေးရှိနေနေမကြောက်ဖြီးပြီးပဲကြံကြာချင်းမြန်မြန်ကြစီရင်တော့ပြည်သူပါပ
ါဝန်ကြီးဒေါက်တာမြင့်ထွေးက VOE ကိုပြောကြားသွားတာဖြစ်ပါတယ်မြန်မာနိုင်ငံမှာစက်တင်ဘာလ30ရက်နေ့ကအောက်တိုဘာလ1ရက်နေ့ည7နာရီထိ24နာရီအတွင်းတက္ကသိုလ်နမူနာ9352ခုကိုစစ်ဆေးခဲ့တာမှာယောဂဗုဒ္ဓကုသသူပေါင်း1010ကိုထပ်မံတွေ့ရှိခဲ့တာပါဒါကြောင့်ယောဂကုသသူစုစုပေါင်း14383ရှိသွားပြီဖြစ်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေကလည်းစပြီးနေ့စဉ်စစ်ဆေးသူရေအတွက်ပိုတိုးလာတဲ့အတွက်အခုလို24နာရီအတွင်းယောဂဗုဒ္ဓကုသသူ1000ကျော်အထိတွေ့လာတာလည်းဖြစ်ပါတယ်သေဆုံးသူကလည်းနောက်ထပ်17ယောက်တွေ့လာတာကြောင့်သေဆုံးသူရေအတွက်က321ယောက်ရှိသွားခဲ့ပြီလို့လည်းကျောင်းမကြီးဝန်ကြီးဌာနကပြောပါတယ်ရခိုင်ပြည်နယ်အတွင်းတည်ဆောက်နေတဲ့စစ်တွေစိတ်ကံ2021ခုနှစ်ပထမ3လပတ်အတွင်းလုပ်ငန်းစတင်လက်ပနိုင်ဖို့မြန်မာနဲ့အိန္ဒိယနိုင်ငံတို့ပူးတွဲကြိုးပမ်းနေတယ်လို့အိန္ဒိယနိုင်ငံကြီးအတွင်းဝန် Harsh Shrinkla ကပြောပါတယ်ကြာတာပတိနေ့ကပြုလုပ်တဲ့အိန္ဒိယမြန်မာနိုင်ငံကြီးဝန်ကြီးဌာနတွေအကြားညှိနှိုင်းဆွေးနွေးပွဲမှာမြန်မာနိုင်ငံကြီးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးစိုးဟန်နဲ့ဆွေးနွေးပြီးအိန္ဒိယဘက်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်အိန္ဒိယကနေမြန်မာနိုင်ငံကိုဖြတ်ကျော်ပြီးထိုင်းနိုင်ငံအထိဆက်သွယ်မဲ့သုံးနိုင်ငံအဝေးပြေးလည်တိစောက်ရမှာပါဝင်တဲ့ဒဒါ69စင်းတိစောက်ရေးတင်နာခေါ်ယူရေးလုပ်ငန်းတွေကိုလည်းမကြခင်စတင်တော့မယ်လို့ Shrinkla ကပြောပါရယ်စစ်တွေစိတ်ကန်းတိစောက်ရေးကကလတန်ပြည့်ဘက်စုံစီမံကိန်းရဲ့ဒစိတ်တည်သားဖြစ်ပါရယ်အိန္ဒိယနိုင်ငံရဲ့ကုန်းတွင်းပိတ်အရှိမြောက်ဖက်ပြည်နယ်တွေမီဇိုရမ်ပြည်နယ်ကတစင်ပင်လယ်ထွက်ပေါက်ရရှိရေးအတွက်ရေးပါတဲ့စီမံကိန်းတရားလည်းဖြစ်ပါရယ်တနိုင်ငံအကြားလူကြိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်နိုင်တဲ့အကြောင်းနဲ့တရားခံလွှဲပြောင်းပေးရေးသဘောတူညီချက်ရနိုင်ဖို့မြန်မာနိုင်ငံဘက်ကအရှိန်မြင့်လှုပ်ဆောင်ပေးဖို့ကိုလည်းအိန္ဒိယနိုင်ငံကြီးအတွင်းဝန်ကတောင်းဆိုထားပါရယ်ရခိုင်အရေးကိစ္စကိုလည်းဆွေးနွေးခဲ့ရမှာအိန္ဒိယအနေနဲ့မြန်မာနဲ့ဂျပန်နိုင်ငံတို့နဲ့အတူရခိုင်ပြည်နယ်အတွင်းသုံးနိုင်ငံပူးပေါင်းဆောင်ရွက်ရေးလုပ်ငန်းတွေမှာပါဝင်လာခဲ့ပြီးဖြစ်ပါရယ်ပြည်တွင်းကအိုးအိမ်စွန့်ခွာရွှေပြောင်းနေထိုင်ရသူတွေဘေးရန်ကင်းခဲ့တဲ့စွန်စည်းစွာနေရပြန်နိုင်ရေးအတွက်ဂျပန်ဆောင်ရွက်နေတယ်လို့လည်းအိန္ဒိယနိုင်ငံကြီးအတွင်းဝန် Shrinkla ကပြောပါရယ်ဟောင်ကောင်မှာဆန္ဒပြပွဲတွေကိုတောင်းပြထားတဲ့ကြားကအောက်တိုဘာလ1ရက်နေ့တရုတ်နိုင်ငံမြို့သားနေမှာဆန္ဒပြခဲ့တာကြောင့်ချက်တာပရီနေကဒီမိုကရေစီရေးလှုပ်ရှားသူဒါဇင်နဲ့ချီပြီးအဖမ်းခံခဲ့ရပါတယ်။တရုတ်နိုင်ငံအမျိုးသားနေကိုအားလျော်အဖြစ်သတ်မှတ်ပြီးပွဲတော်တွေနဲ့ကျင်းပလေးရှိပေမဲ့တရုတ်ထင်းချုံမှုအောက်ကကိုပန်အုပ်ချုပ်ခွင့်ရဟောင်ကောင်မှာတော့အဲ့ဒီနေ့ရောက်ရင်မကျေနပ်တဲ့စန့်ကျင်ဆန္ဒပြပွဲတွေကျင်းပကြတာဖြစ်ပါတယ်။ဒီနေ့ဟောင်ကောင်မှာဆန္ဒပြပွဲတွေကိုခရယောကပေးကြောင်းတင်းတင်းကြပ်ကြပ်တောင်းပြထားတယ်လို့ပြည်ကရဇွန်လာတုန်းကလည်းတီအိုဆူရကဟောင်ကောင်မြို့သားလူကြိုးရေးဥပဒေကိုပြဋ္ဌာန်းပြီးဆန္ဒပြပွဲတွေကိုတားဆီးဖို့ကြိုးစားနေကြတာဖြစ်ပါတယ်။ဟောင်ကောင်ဆူရကတော့တီအိုမြို့သားနေခန်းနာကိုလူကြိုးရေးအပြည့်နဲ့ကျင်းပခဲ့ပြီးအုတ်ချွေရေးမှုကာရီလမ်ကတီအိုနိုင်ငံကအခြေတမ်းအရာရှိတွေနဲ့အတူတက်ရောက်ခဲ့ပါတယ်။အခမ်းအနားမှာအုတ်ချွေရေးမှုလမ်ကလူကြိုးရေးဥပဒေအသစ်ကိုအမွန်တင်ပြောဆိုခဲ့ပါတယ်။
中央支援香港抗疫
ဇွန်လကပြဋ္ဌာန်းလိုက်တဲ့အမျိုးသားလူကြိုးရေးဥပဒေကြောင်းပြီးခဲ့တဲ့3လတည်းဟောင်ကောင်လူမှုအတိုင်းဝိုင်းကြားတည်ငြိမ်မှုတွေပြန်လည်ရရှိလာတယ်လို့အမျိုးသားလူကြိုးရေးကိုလည်းစောင့်ရှောက်နိုင်ခဲ့ပါတယ်လို့လမ်ကပြောသွားပါတယ်။တရုတ်ပြည်မှာကြီးကပြဋ္ဌာန်းလိုက်တဲ့လူကြိုးရေးဥပဒေအရအကြမ်းဖက်လုပ်ရလှုပ်ဆောင်သူခွက်ထွက်ရေးလှုပ်ဆောင်သူအချုပ်အခြာအာဏာကိုထိပါသူ ပြပအင်အားစုတွေနဲ့ပူးပေါင်းသူဒီလုပ်ရက်တွေကိုကျူးလွန်သူဘယ်သူကိုမှဆိုထောင်နဲ့တစ်သက်အထိချမှတ်နိုင်ပါတယ်ဝေဟင်မှာပြန်ဝဲပြီးခီးတယ်တွေကိုလိုရာရောက်အောင်ပို့ဆောင်ပေးမယ်တက္ကစီအင်အားယဉ်ပြန်တစ်မျိုးကိုပြည်ထောင်နိုင်ငံပါရီမြို့မှာ2024ခုနှစ်အရောက်စတင်အသုံးပြုနိုင်လိမ့်မယ်လို့ဂျာမန်နည်းပညာကုမ္ပဏီတစ်ခုကပြောပါတယ် Volocopter ကုမ္ပဏီကတီထွင်ထားတဲ့ Velocity Air Taxi လို့ခေါ်တဲ့အင်အားယဉ်ကားပြန်ကိုပါရီမြို့အနောက်ပိုင်းကလေဆိပ်တစ်ခုမှာပုံတုံးနေကသတင်းစာရှင်းလင်းပွဲပြုလုပ်ပြီးမိတ်ဆက်ပြသခဲ့တာဖြစ်ပါတယ်။လေထဲကိုတက်တဲ့ပြန်ပြီးတက်တဲ့ဆင်းနိုင်တဲ့အဲ့ဒီယင်ပြန်ကို၈နှစ်စွန်းလာမှာစတင်စမ်းသပ်မယ်လို့လည်း Volocopter ကုမ္ပဏီကပြောပါတယ်။ Battery Column တ Velocity Taxi ယင်ပြန်က Pilot နဲ့ခီးတဲ့တယောက်ကိုတင်ဆောင်နိုင်မှာဖြစ်တယ်လို့တနအီမိုင်၃၀ကျော်ကနေတနအီ68မိုင်အထိပြန်သန်းနိုင်မှာဖြစ်ပါတယ်။ဒီယင်ပြန်ကိုပါရီမြို့ဒေသခံအာဏာပိုင်တွေကပြောင်းမထားတဲ့အတိုင်းပြန်တန်းခွင့်ပေးမယ်ဆိုရင်2024ခုနှစ်ပါရီအိုလံပစ်ပွဲတော်မှာအသုံးပြုနိုင်မှာဖြစ်တယ်လို့လည်း Volocopter Company ရဲ့ CEO ဖြစ်တဲ့ Florian Ritter ကပြောပါတယ်ပေါ့ကြနေမနေ့ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီမှာတော့သတင်းလွှာနေတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ကျွန်တော်ဝင်းမင်းပါမြန်မာနိုင်ငံမှာကိုဗစ်ပိုးတွေးရှိသူအထူးသဖြင့်ရန်ကုန်မှာအရှိန်ဟုန်နဲ့တက်လာချိန်မှာအမြန်စစ်နိုင်တဲ့နေသစ်တွေနဲ့စစ်ပြီးလူနာတွေအများပြားတိုးလာနိုင်တာအတွက်ပြင်ဆင်ထားမှုကိုကျန်းမာရေးနဲ့အာကစားဝန်ကြီးဌာနပြောခွင့်ရကိုမေးရမှာဒေါက်တာသန်းနိုင်စိုးကဒီစမ်းသပ်စစ်ဆေးမှုအစ်စ်အကြောင်းအခုလို့ဆက်ရှင်းပြပါတယ
်။ test kit နဲ့အစမ်းတွေဟာပေါ့နော်။မျိုးစားတော့တယ်။ရလာတဲ့အခြေအနေကိုကျွန်တော်ဒီနေ့ PCR နဲ့ထပ်တိုက်ရပေါ့နော်။သူရဲ့ကျောင်းကလက္ခဏာမရှိတဲ့သူကိုစမ်းသပ်တဲ့အခါမှာတွေ့ရတဲ့ချုပ်ချီတဲ့ထွက်လာပြီညနေတော့ဆိုရင်တော့ဒီ test kit နဲ့ဖြစ်တဲ့ result တွေကကျွန်တော်တို့ပါလာနေပေါ့
ဟုတ်ကဲ့အခုခိုင်လမှုနဲ့ပတ်သက်လို့တော့ဒီ PCR နဲ့ပြန်တိုက်စစ်တာတွေကခိုင်လမှုအကောင့်တယ်လို့ဆိုလိုတာပေါ့နော
်ဒီ test kit နဲ့ PCR နဲ့ခြားနာချက်က PCR ကဒီထက်ပိုကြီးနဲ့ low viral load ကိုထိကဲလုပ်နိုင်တာပေါ့နော်အဲ့တော့ test kit နဲ့ဖြစ်လို့ positivity ဆိုရင်ဟာ PCR နဲ့ထက်ဆန်းရအောင်မလို့တော့ပေါ့ဆိုတော့သူက viral load နည်းနည်းများတော့မှ test kit ကမြည်ရတဲ့ပုံရှိဒါပေမဲ့ test kit နဲ့မတွေ့ဘူးဆိုရင်တော့အားလည်းအရင်ပေါ့နော်တူနေတယ်ပေါ့နော်သူ့သူ X-ray finding ရလည်းတူတယ်ကလင်နီကယ်ဆိုင်းအသံပြန်ရလည်းတူတယ်ဆိုရင်တော့နောက်အတန်းတင်း physician ကနေပြီးတော့ PCR ထပ်ပြီးကွဲထုတ်လို့ရပေါ့နော်နောက်ပြီးတော့ဒီ test kit နဲ့ဖြစ်တဲ့အခါကျရင်လည်းဂျင်းနဲ့ဖြစ်ခွင့်ပြီးသားရပေါ့ဥပမာဒီဂျင်းဖြစ်တယ် negative ဖြစ်တယ်အဲတိတ်ကြီးမတူဘူးပေါ့နော်အဲတော့နောက်မိတစ်ခါချက်ဖြစ်ရင်လည်းဖြစ်ပေါ့နော်နောက်မိစာပြီးတစ်ခါချက်ဖြစ်ရင်လည်းဖြစ်နောက်နှစ်တင်းဖြစ်ပြီး negative အရင်တူနေတယ်ဆိုရင်ဒီကတန်းတောင်းရဒီ test kit ကတော့အများကြီးဖြစ်နိုင်တယ်အထူးသဖြင့် symptomatic တွေပဲပေါ့ PUI တွေတော့အများအောင်တွန်းရမှာအဲအမြန်ဆုံးနဲ့အထူးရောက်ဆုံးဖြစ်နိုင်တယ်နေရပါတော့
ဟုတ်ကဲ့ဆရာတော့အခုလိုများများစစ်နိုင်ပြီးတော့များတွေ့နိုင်တော့များပိုထွက်လာမဲ့သဘောရှိတာပါဆရာနော်သူတို့တက်တော့ဒီဆေးရုံအနေထားတွေ
ကျွန်တော်တို့ကတော့တွေ့တဲ့လူတိုင်းကတော့အင်းချေပေါ့ဆရာနည်းနည်းတွေ့ချက်တာအဲတွေ့တဲ့လူတိုင်းမှာ 40% ကြီးကနေကျော်ရေးချက်များနည်းတွေပဲဖြစ်နိုင်တယ်40%ကတော့ကနအနော်သမီးရလိုမျိုးပေါ့နော်ဗိုင်းဖီဗာလိုမျိုးပေါ့နားတောင်းမှုနဲ့နားချင်းနဲ့ချောင်းဆိုးနဲ့တော့ပေါ့အဲတော့ဒါလည်း very much symptom နဲ့အဲမှာ 20% ကတော့ဒါ hospital care လိုမျိုးပေါ့နော်အဲဒီမှာ 25% ကတော့ ICU ရနိုင်တယ် 2-3% ကတော့ mortality ဖြစ်နိုင်တယ်ပေါ့အဲတော့စစ်တိုင်းကတော့ကျန်းခံမှာမဟုတ်ဘူးဒါပေမဲ့ကိုတွေးရှိပြီး confirm ဖြစ်ပြီးဆိုတဲ့လူတွေကအူရန်တိုင်းတွေကအစိုးရနဲ့ပေါင်းပြီးတော့ North Mia Center ပါလေအနေနဲ့လည်းဒီပြည်တန်းထားဖို့မရပါတော့အဲ့လိုနေရာမျိုးတွေမှာလည်းကျွန်တော်ထားပြီးတော့ကုသပေးလို့ရတယ်။နောက်ပြီးတော့ဆေးရုံတွေမှာလည်းကျွန်တော်တို့ကဟော်စပီတယ်တွေမှာနောက်ထပ်တိုးချဲ့တဲ့ပြင်အများကြီးလည်းဆရာများတွေမှာပြင်5,000 6,000 တော့မကတော့ပေါ့နော်။ဒီတိုင်းနဲ့ကျွန်တော်တို့ထပ်တိုးနေတယ်။အဲ့တော့ DR ရဲ့ green အကြီးအကျယ်ပေါင်းလိုက်ရင်ပြင်6,000 8,000 လောက်ထိတော့တက်နိုင်ပြီ။အဲ့တော့အဲ့ဒီနေရာမှာကျွန်တော်ကဒီခုနပြောရဲ့ number 1က asymptomatic positive number 2က positive with mild symptom အဲ့လူတွေက 80% ပေါ့။အဲ့တော့သူတို့ကလည်းအိမ်ပြန်လို့မရဘူးပေါ့။အင်ဂျင်လိုက်အတက်ရဲ့ကြီးရင်းတွေဖေမီပါတက်ခန်းထဲမှာဆိုတော့ဆက်လက်ပြီးကြီးချနိုင်တယ်ပေါ့နော်အဲ့တော့အဲ့လိုလူတွေကပေါ်စစ်ဆင်းနဲ့ isolation center ပေါ့အဲ့လိုနေရာထားလိုက်ရင်စင်တန်ပေါ်ပြီးတဲ့လူတွေကစီစီတရားကိုဆေးရက်တယ်ပေါ့အဲ့လိုဆင်းနေရကျွန်တော်တို့ကတော့ဆက်တရရင်နေဆင်းနေတာပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီ positive treatment isolation center ဆိုတော့ဒီပိုးတွေးတဲ့လူတွေကိုကောင်းတဲ့သူကတော့ပြန်ဆင်းနိုင်တာပေါ့နော်မကောင်းတဲ့သူရှေ့ကောင်းရှေ့လာနိုင်တဲ့အတွက်သူတို့ကိုသီးသန့်ခွဲထားပြီးတော့စောင့်ကြည့်ကူတာပြရတော့ပါဆရာနော်ဆိုမသွားအောင်ဆိုသွားရင်လည်းချက်ချင်းအချိန်မရအောင
်အမေဘိုးတို့ကနာ 80% နဲ့မှကောင်းပြီးတော့ asymptomatic positive ဆိုတဲ့လူနာလည်းလီကား6ရက်အတွင်းမှာ symptom တွေပြနိုင်တယ်ပြတဲ့ symptom တွေကလည်း severe ဖြစ်ပြီး ICU ထိရောက်နိုင်တယ်အဲ့ထဲမှာဒေသုံးတာလည်းဖြစ်နိုင်တယ်သူတို့ရဲ့ဒီ heart အတွက်လည်းကျွန်တော်က monitor လုပ်ဖို့လိုတယ်ဥပမာဆို oxygen 6ရောက်ကိုတစ်ခုပေးထားတယ်ပေါ့နော် ဒီကျွန်တော်တို့ SPO2 တိုင်းနေတာလေးလေ5000 meter လေးပေါ့အဲ့ဒါလေးကိုကျွန်တော်ပေးရတယ်အဲ့တော့တို့တွေကဒါအချိန်နဲ့ပေါ့နော်တို့ဒီအချိန်နဲ့စမ်းတက်ရတယ်စမ်းတက်ပြီးတော့ဒီအောက်ဆီဂျင်လေးပဲ92အောက်ကျပြီဆိုတော့ကျန်းကျန်းကျောင်းကျတယ်အဲ့လိုဆိုကျွန်တော်တို့တို့ဒီအားလေးထိမှန်ရမယ်ပေါ့နော်အဲ့ဒီမှာ AC ခောက်ရိုင်းနိုင် spot ရတဲ့အတွက်နေမယ် black parameter ချက်လိုက်ရင်မင်း main goal site ကိုပြီးနေရလို့ပေါ့ပေါ့နော်ဒါမျိုးတွေဖြစ်နိုင်တယ်အဲ့ဒီမျိုးတွေကိုဒါကျွန်တော်တို့ကဒါလုံးဝတော့ဒါဒီခဏနေ site to point ကျောင်းတော့ဝင်နိုင်တယ်ပေါ့နော် data intensive ကဲထည့်ကူးတိုင်းကျွန်တော်မပေးနိုင်တော့ဘူးပေါ့ဒါမျိုးထားရတာနေရာနဲ့စပုတ်လုပ်နိုင်ဘူးအဓိကတော့နော်အဲ့နေရာတော့ရုံတိုင်းဒေသကြီးဆိုတော့နေရာနဲ့စပုတ်ပြည်လေပြီးတော့အိယာစားပြီးရင်စားနေရာလည်းပြီးနေပြန်ဒါတော့မင်းကဟိုကြည့်ပြရမယ်ဒီတော့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာခုလိုအသေးစိတ်ရှင်းပြပေးတဲ့အတွက်အားလုံးအောင်မြင်ပါစေလို့လည်းဆုတောင်းပေးလိုက်ပါတယ်ကျွန်တော်ဝင်းမင်ပါ
ကိုဗစ်ကာလမှာမြန်မာနိုင်ငံသားတွေကိုအလုပ်လုပ်ခွင့်လက်မှတ်အတုလုပ်ပေးနေတဲ့မြန်မာတွေဥဆောင်နေတဲ့ဂိုင်းကိုဖမ်းဆီးနိုင်ခဲ့ကြောင်းထိုင်းလာဝကကမနေ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ဒီသတင်းကိုတင်ဆက်ပေးလိုပါတယ်။ကျမအေးမှာပါ။ထိုင်းနိုင်ငံဘန်ကောက်မြို့ရနဝါနယ်မြေစတူပရဒစ်လန်လန်ဆိုင်ပလာဇာဈေးအတွင်းကဆိုင်ငန်းကိုထိုင်းလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေကဝင်ရောက်ရှာဖွေခဲ့ရမှာတက်တေကန်အထောက်ထားတွေနဲ့တူမြန်မာနိုင်ငံသားအမျိုးသားတဦးနဲ့အမျိုးသမီးနှစ်ဦးကိုဖမ်းဆီးခဲ့တာပါသူတို့ဟာအထောက်ထားလက်မှတ်အတုတွေစာရွက်စာတမ်းအတုဂိုင်းဖြစ်တာကြောင့်ဖမ်းဆီးခဲ့တာလို့လည်းဘန်ကောက်မြို့ထိုင်းလူဝင်မှုကြီးကြပ်ရေးဘူရိုရဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားပါတယ
်
ဘန်ကောက်မြို့မြန်မာတန်ယုံနီးကဈေးထဲမှာဖွင့်ထားတဲ့ကုန်စုံဆိုင်ကနေမြန်မာနိုင်ငံသားအများစုရဲ့နိုင်ငံကူးစာအုပ်တွေကိုတက်တန်းတိုးတာအလုတ်ခန့်အပ်တဲ့အလုတ်လုတ်ခွင့်ပါမစ်တွေကိုအတုလုပ်ပေးနေတာဟာနှစ်ပေါင်းအတန်ကြာပြီလို့လဲဆိုပါရယ်ထိုင်းရဲတပ်ဖွဲ့ကဖမ်းမိထားတဲ့ကိုအောင်တန်းနဲ့အတူတခြားမြန်မာနိုင်ငံသားတခြားမြန်မာနိုင်ငံသူနှစ်ဦးကိုလည်းဖမ်းဆီးထားကြောင်းထိုင်းဘာသာနဲ့ရှင်းလင်းခဲ့တာပါဒါအပြင်ဆိုင်ရက်ဆိုင်ရန်အတူပြုတ်လုတဲ့နေရာမှာတုံးနေတဲ့ဒစိမ့်တုံးအတူတွေနဲ့ပရင်တာစတဲ့တပ်တွေကံပစ္စည်းတွေကိုလည်းသိမ်းဆည်းနိုင်ခဲ့တယ်လို့ဆိုပါရယ်လောလောဆယ်ဖမ်းမိထားတဲ့ကိုအောင်တန်းဟာထိုင်းမှာအနေကြသူတစ်ဦးဖြစ်ပြီးအစပိုင်းတုန်းကတော့နိုင်ငံကူးစာအုပ်တွေအလုတ်ခန့်အလွာတွေကိုကြားခံပွဲစားလုပ်ပေးရကနေနောက်ပိုင်းမှာတပ်ဆိုင်ရာဌာနတွေကိုရှောက်လာမတင်တော့ပဲကိုယ်တိုင်ဆိုင်ရက်ဆိုင်ရန်နဲ့ဒစိမ့်တုံးအတူတွေလုပ်ပြီးမြန်မာနိုင်ငံသားတွေထံကနေတဦးကိုဘန်းဝင်2000ကနေ3000အထိအခကျင်းငွေယူပြီးလုတ်ကင်ပေးနေတာဖြစ်တယ်လို့လည်းဆိုပါရယ်ကိုဗစ်ကာလမှာအလုတ်ကင်အခက်အခဲဖြစ်နေကြတဲ့မြန်မာနိုင်ငံသားတွေကိုလိန်ညာပြီးအထောက်အထားတွေအတုလုပ်ပေးနေတဲ့ဂိုင်းဖြစ်တယ်လို့လည်းထိုင်းအနာပိုင်းတွေကဆိုပါရယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပ
ါကမ္ဘာတဝန်းကိုဗစ် -19 ရောဂါကြောင့်သေဆုံးခဲ့ရသူတန်းကျော်သွားပါပြီဥရောပနဲ့အမေရိကန်နိုင်ငံတွေမှာရောဂါကူးစက်မှုတွေပြန်တိုးလာနေတဲ့အတွက်လာမယ့်လတွေမှာလည်းသေဆုံးသူတွေတိုးလာနိုင်ပါတယ်ဒါပေမဲ့လည်းသေဆုံးမှုနှုန်းတွေကျသွားတာရှိသလိုရောဂါကူးစက်ခံရသူတွေကိုလည်းအရင်ကထက်ပိုပြီးကုသမှုတွေပေးနိုင်နေပါတယ်မာရီယာမာဒီယယ်လိုသတင်းပေးပို့ထားတာကိုကျွန်တော်ငြိမ်းချမ်းကတင်ပြပေးပါမယ်ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်သေဆုံးမှုတွေတိုးလာပေမဲ့တချို့နေရာတွေမှာသေဆုံးမှုနှုန်းကျသွားတယ်လို့ကျွမ်းကျင်သူတွေကထောက်ပြပါတယ်စက်တင်ဘာလ19ရက်နောက်ဆုံးစီးရင်တွေအဆုတ်ရောင်ဖျားနာတာဒါမှမဟုတ်ရင် COVID-19 ရောဂါကြောင့်သေဆုံးမှုရာဂိုင်းနှုန်းဟာ 6.6 ရာဂိုင်းနှုန်းပဲရှိပြီး 10 ရာဂိုင်းနှုန်းကနေကျသွားတယ်လို့အမေရိကန်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကပြောပါရယ်ဗြိတိန်နိုင်ငံမှာတော့ဩဂုတ်လအတွင်းသေဆုံးမှုရာဂိုင်းနှုန်းဟာ 1.5 ရာဂိုင်းနှုန်းရှိပြီးရောဂါအများဆုံးဖြစ်ခဲ့တဲ့ April 6ရာဂိုင်းနှုန်းနဲ့ရှင်ရင်ကျသွားပါရယ် Steroid ဆေး Dexamethasone ဆေးအပါအဝင်တခြားဆေးတွေနဲ့ COVID-19 ရောဂါလူနာတွေကိုဘလို့ကုသရမလဲဆိုတာပိုသိလာပါပြီလို့ Oxford တက္ကသိုလ်ကဆေးပညာပေါမောက်ခ Martin Landry ကပြောပါတယ
် We now know that for those patients on ventilators
အသက်ရှူဆက်ပေါ်ရောက်နေပြီဖြစ်တဲ့လူနာတွေကိုရိုးရှင်းပြီးအလွယ်တကူရနိုင်တဲ့ဈေးသက်သာတဲ့နည်းနဲ့ကုသပြီးသူတို့ရဲ့သေဆုံးမှုနှုန်းသုံးပုံတစ်ပုံလောက်ကိုရှော့ချပေးနိုင်ပါပြီအရင်ကမသိခဲ့ပါဘူးအခုသိနေပါပြီ Remdesivir ဆေးဆိုရင်လဲဆေးရုံမှာနေရတဲ့အချိန်ကိုရော့ကျစေမှာပါဒါပေမဲ့အသက်ရှင်ဖို့လမ်းပိုများလာစေမလားဆိုတာကတော့မသိသေးပါဘူးလူတွေကိုဆေးရုံမရောက်စေဖို့နဲ့ဆေးရုံမှာနေရတဲ့အချိန်ရှော့ချနိုင်ဖို့အတွက်အရေးကြီးပါတယ်ဒါပေမဲ့လည်းဒါကအဓိကကျတဲ့အချက်မဟုတ်သေးပါဘူးအဓိကကျတဲ့အချက်ကအသက်တွေကိုကယ်နိုင်ပြီလားဆိုတာပါပေါမောက်ခလန်ဒရေးဟာဗြိတိန်နိုင်ငံလုံးဆိုင်ရာဆေးစမ်းသပ်မှုကြီးဖြစ်တဲ့ Recovery အစီအစဉ်မှာအဖွဲ့ခေါင်းဆောင်ဖြစ်ပြီးတော့ဒီအစီအစဉ်ဟာရှီဗီးသားဆေးရည်ရဲ့ထိရောက်မှုကိုအကြီးအကျယ်စမ်းသပ်နေတာပါ
Hydroxychloroquine despite all its
hydroxychloroquine ဟာအရင်တုန်းကလူတွေစိတ်ဝင်တစားသုံးဖို့ပြောခဲ့ကြပေမဲ့လည်းဆေးရုံတက်နေရတဲ့လူနာတွေအပေါ်မှာထိရောက်မှုမရှိပါဘူး။ lopinavir, ritonavir ဆိုတဲ့ HIV ပိုးကူးတဲ့ဆေးတွေကလည်းအများကြီးထောက်ခံသုံးကြည့်ခဲ့ပေမဲ့လည်းအကျိုးသက်ရောက်မှုမရှိပါဘူးလို့ပြောသွားတာပါ။လူအတိုင်းအဝိုင်းတွေနဲ့တက္ကသိုလ်တွေမှာကိုရိုနာဗိုင်းရပ်စ်ပိုးကိုဘယ်လိုကာကွယ်ရမလဲဆိုတာလှုံ့ဆော်နေတာနဲ့အတူ COVID-19 ရောဂါဟာတခြား virus တွေလိုပဲလူသားတွေနဲ့အတူရှိနေတော့မယ့်အကြောင်းတချို့ကျွမ်းကျင်သူတွေကပြောပါဗျာ။ American အစားအသောက်နဲ့ဆေးဝါးကုကဲရေးဌာနသိပ္ပံပညာရှင်အကြီးအကဲဟောင်းလက်ရှိ Georgetown တက္ကသိုလ်သိပ္ပံပညာရှင်အကြီးအကဲဒေါက်တာ Jesse Goodman ကအခုလိုပြောပါဗျာ
။ We are going to have an ongoing challenge with COVID.
ကိုဗစ်နဲ့ပတ်သက်ပြီးရင်ဆိုင်ရမယ့်အခက်အခဲတွေကရှိနေမှာပါ။သတင်းကောင်းကတော့အဲ့ဒီကထိခိုက်မှုတွေကိုရှော့ချနိုင်မဲ့နည်းတွေကိုသိထားပါပြီ။လူတွေခက်ခွာခွာနေတာကအလုပ်ဖြစ်တဲ့နှာခေါင်းစည်းတက်ထားတာကသူများတွေကိုကူးစက်မှုကရှော့ချနိုင်တယ်လို့ကိုယ်ကိုကူးစက်မှာကိုလည်းကာကွယ်နိုင်ပါတယ်။အဲ့ဒီအချက်တွေကိုပဲအများပြည်သူကျန်းမာရေးအတွက်တိတိကျကျသတင်းစကားပေးရမှာပါလို့ပြောသွားတာပါ။အဲ့ဒါတွေလုပ်မယ်ဆိုရင်နိုင်ငံရဲ့စီးပွားရေးတွေကိုလည်းပိတ်လိုက်ဖွင့်လိုက်ဖြစ်မဲ့အရေးကနေကာကွယ်နိုင်ပါလိမ့်မယ်လို့ဒေါက်တာဂုဒ်မန်ကပြောပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးကျဆင်းမှုတွေနဲ့အလုပ်ပြုတ်တာတွေကြောင့်အမေရိကန်မှာလူသန်း30ကနေ40လောက်ထိအိမ်တွေကနေဆင်းပြရမယ့်အန္တရာယ်နဲ့ရင်ဆိုင်နေရပါတယ်ပြည်နယ်တွေကနေပေးတဲ့အလုပ်လက်မဲ့ကျိုးခံစား권ကိုပိုဆောင်ပေးနေတဲ့ဖယ်ရိုအစိုးရရဲ့ငွေကြေးထောက်ပံ့မှုအကူအညီကလည်းဇူလိုင်လမှာအဆုံးသတ်သွားခဲ့ပြီးတော့ယောဂကာကွယ်ထိန်းချုပ်ရေးဌာန CDC ကနေလူတွေကိုအိမ်တွေကနေဖယ်ရှားဖို့ယာယီတားမြစ်ထားတဲ့အမိတ်ဟာလည်းကျန်ရွှေမှာခုံဆုံးမှာဖြစ်ပါတယ်ဒီကျိုးခံစား권တွေကိုတတ်တန်းတို့ဖို့လွတ်တော်မှတ်ဒီဆွေးနွေးတာတွေဟာလဲရှင်မတိုးနှောင်းမဆုပ်ဖြစ်နေပြီးတော့အင်အားပြဿနာကပိုပြီးတော့ဆိုးလာဖို့ရှိတယ်လို့ကျွမ်းကျင်သူတွေကဆိုပါတယ်ဗီဒီယိုသတင်းတော့ဂျူလီတဘိုးသတင်းပေးပို့ထားတာကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာအမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ဖြစ်နေချိန်မှာပဲဗိုင်းရပ်စ်ကြောင့်ဝင်ငွေကျဆင်းတာတွေဒါမှမဟုတ်ဝင်ငွေမရှိတော့တဲ့အမေရိကန်သန်းပေါင်းများစွာဟာအိမ်ကနေဆင်းပြရမှအခြေအနေနဲ့ရင်ဆိုင်နေရပါတယ်ဒီထဲမှာ Ashley Johnson နဲ့ပါဝင်ပြီးတော့သူကတော့မကြခင်ကပဲအိမ်ပေါ်ကဆင်းပြေးလိုက်ရတာပါ
I'm currently working at my desk job
အခုလောလောဆယ်မှာကျွန်မစပွဲမှာထိုင်တဲ့အလုပ်ပဲလုပ်ပါတယ်တခြားနှစ်ခုကတော့မလုပ်တော့ပါဘူး COVID-19 ကရောဂါကြောင့်ကိုယ်ခန္ဓာလေ့ကျင့်ခန်းနဲ့ကိုယ်လက်ကျန့်ခံရေးဆရာမအဖြစ်လုပ်နေတဲ့အလုပ်နှစ်ခုကတော့မလုပ်ဖြစ်တော့ပဲဒီလုပ်ပဲလုပ်နေတာဖြစ်ပါတယ
် Johnson ကစက်တင်ဘာအစောပိုင်းကသူ့ရဲ့ကလေး၃ယောက်နဲ့ Missouri ပြည်နယ် Kansas City အိမ်ပေါ်ကနေဖေရှားခံခဲ့ရတာပါကယောဂါဖြစ်တဲ့အချိန်မှာမစ်ဇူရီပြည်နယ်ဟာတခြားပြည်နယ်တွေလိုပဲဓာတ်မိုးနဲ့အိမ်ယာပြဿနာတွေနဲ့ရင်ဆိုင်နေပြီးသားဖြစ်ပါတယ်။အခုဆိုရင်ပြည်နယ်တွေကအိမ်ငှားနေသူထောက်ဝက်လောက်ဟာအိမ်လားကမပေးနိုင်တာကြောင့်အိမ်ပေါ်ကနေနှင်ချခံမဲ့အန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့ KC Tenant အဖွဲ့ကပြောပါတယ်။ American တော်များများဟာပြည်တော်စုအစိုးရနဲ့ပြည်နယ်အစိုးရတွေစီကနေအလုပ်လက်မဲ့အကျိုးခံစား권နဲ့ငွေကြေးအကူအညီတွေကိုရခဲ့ကြပါတယ်။ဒါမဲ့တစ်ပတ်ကိုဒေါ်လာ600ပေးနေတဲ့ဖက်ဒရယ်အစိုးရရဲ့အစီအစဉ်ကပြီးခဲ့တဲ့ဇူလိုင်လမှာကုန်ဆုံးသွားတာကြောင့်တမောင်းများစွာဟာအိမ်မောကဆင်းပြေးရမယ့်ဂိမ်းစိုက်နေပါတယ်
။ I'm signing an executive order directing the Department of Housing and Urban Development HHS
အိမ်ငှားတွေနဲ့ဘဏ်ကနေချင်းဝင်တဲ့အိမ်ဝယ်ထားတဲ့သူတွေလာကမပေးနိုင်လို့အိမ်မောကနေဆင်းပြေးရတာမျိုးမဖြစ်အောင်လုပ်ဖို့အိုးအိမ်နဲ့မြို့ပြဖွံ့ဖြိုးရေးဌာန၊ကျန်းမာရေးနဲ့လူမှုဝန်ထမ်းဌာနနဲ့ရောဂါကာကွယ်ထိန်းချုပ်ရေးဌာနတွေကိုညွှန်ကြားထားတဲ့အုပ်ချုပ်ရေးမိန့်တချက်ကိုလက်မှတ်ရေးထိုးလိုက်ပါတယ်။
ဒေါနယ်ထရမ့်ကတော့အမေရိကန်တွေကိုဒီလိုမျိုးမဖြစ်အောင်ကာကွယ်နိုင်ဖို့အတွက်အိမ်ငှားနေထိုင်သူတွေနဲ့အိမ်ပိုင်ရှင်တွေကိုအကူအညီပေးဖို့အုပ်ချုပ်ရေးမိန့်တရက်ကိုထုတ်ပြန်လိုက်တယ်လို့ပြီးခဲ့တဲ့ဩဂတ်လ10ရက်နေ့ကသတင်းစာရှင်းလင်းပွဲမှာကြေညာပါတယ်။ဒီလိုကြေညာတဲ့အတွက် CDC ကလည်းရောဂါကူးစက်မှုတွေမပြန့်နှံ့အောင်ကာကွယ်တဲ့အနေနဲ့လူတွေကိုအိမ်တွေကနေမဖယ်ဖို့ယာယီတားဆီးတဲ့အမိန့်ကိုမကြခင်ကထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့ဒီထဲမှာသတ်မှတ်ချက်တွေတော့ပါဝင်ပါတယ်။
People may be protected for some short period of time from eviction.
ဒါပေမဲ့အိမ်ကနေနေမထုတ်နိုင်အောင်ခဏတော့အကောက်အွယ်ပေးထားနိုင်ပါလိမ့်မယ်။ဒါပေမဲ့သူတို့အနေနဲ့လတိုင်းတော့အိမ်လခအကြေးပေးဖို့ရှိနေမှာပါ။ပြီးတော့အိမ်ရှင်ကသူတို့ကိုနောက်ကျကြေးဒဏ်ကျေးနဲ့အတိုးတွေတောင်းနိုင်ပါတယ်။ဆိုတော့အကြေးတွေကများလာတာပေါ့။အ
ိမ်ကနေထိုင်သူတွေနဲ့အိုးအိမ်ဆိုင်ရာအကြံပေးတွေကတော့အိမ်ငှားကတွေနဲ့ဗန်တိုးနဲ့ချေထားတဲ့ချင်းငွေတွေကိုရှော်ပစ်ဖို့စတဲ့နောက်ထပ်လှုပ်ဆောင်ရာရှိတာတွေကိုလှုပ်ဆောင်ဖို့တောင်းဆိုနေပါတယ်။ဒီလိုလုံနိုင်မှုအတွက်ကိုလွတ်တော်အမတ်တွေလည်းပါဝင်တင်တယ်လို့ရှင့်နေဂျီနာခေယားလာကပြောပါတယ
် The mass layoffs that are happening in this country are not the fault
of those workers who are losing their jobs.
ဒီနေ့မှာလူတွေအများအပြားအလုပ်ပြုတ်ခံနေရတာကအဲ့ဒီအလုပ်သမားတွေရဲ့အမှားကြောင့်မဟုတ်ပါဘူး။ကျမတို့အနေနဲ့ကိုယ့်နိုင်ငံသားတွေကိုဒုက္ခရအောင်မလုပ်သင့်ပါဘူ
း။ကေလာကတော့အရှင်တွေကိုဖြစ်နိုင်ရင်တို့ရဲ့အိမ်ငှားတွေနဲ့စုနေညီနိုင်ဖို့တိုက်တွန်းနေပါတယ်။ဒါပေမဲ့တိုင်းနိုင်ငံလုံးမှာရှိတဲ့ငှားတဲ့အိမ်တွေကိုကလေးအမေတွေနဲ့ဒီတူးချင်းယင်းဤမြုံနံသူတွေကပိုင်နာဖြစ်ပြီးတော်များများကတော့အင်္ဂလားကမပေးနိုင်လို့အရှုံးပေါ်နေရတာကိုမခံစားနိုင်ကြပါဘူး။ Ashley Johnson ကတော့သူ့အတွက်အကြီးမားဆုံးစိန်ခေါ်မှုကပြောချင်အောင်ဆောင်နေရတာဖြစ်တယ်လို့ဆိုပါတယ်။ဘာဖြစ်လို့လဲဆိုတော့သူ့အနေနဲ့သူ့ရဲ့ကလေးတွေအတွက်ရှေ့ကနေမမမမရက်နိုင်မှုလို့တဲ့အတွက်အဲ့လိုပြောချင်အောင်ဆောင်နေရတာဖြစ်တယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ။
တော်ဝင်းမြမတောက်ကြမနေ့ပိုင်း VOA American သံမြန်မာပိုင်းအစီအစဉ်တွေကိုဆက်ပြောပြပေးနေပါတယ်အခုဆက်ပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြထားတဲ့စိတ်ဝင်စားစရာမြန်မာနိုင်ငံသတင်းကိုမူရင်းအားပေါ်မပြတ်ပြောပြမှာပါမြန်မာနိုင်ငံမှာလာမယ့်ရွေးကောက်ပွဲမတိုင်ခင်ငြိမ်းချမ်းရေးအနေအထားကလမ်းစုံလမ်းကွာရောက်နေပြီးတချို့ဒေသတွေမှာတိုက်ခိုက်မှုအဆင့်က NCA အပြည့်အစုံစကြုံလက်မှတ်စထိုးခြင်းကထက်ပိုမြင့်မားနေတယ်လို့ Asia Foundation အဖွဲ့သူတွေဒီကထောက်ပြလိုက်ပါတယ်ဒီသူတွေဒီ Tapia Campbell Polly က NCA တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ်မှာပြည်ပြည့်စုံတဲ့ငြိမ်းချမ်းရဖို့အမြင့်မားဆုံးမျှော်မှန်းခဲ့ပေမဲ့မြေပြင်တိုက်ပွဲတွေကတော့စာချုပ်စချုပ်ခဲ့တဲ့2015ခုနှစ်ကထက်အခု2020မှာအထူးသဖြင့်ရခိုင်ပြည်ထဲအများကြီးပြင်းထန်လာနေတယ်လို့ဗိုလ်ထုနေ့ကသုံးသပ်လိုက်ပါတယ်ဒါအပြင်နိုဝင်ဘာရွက်ောက်ပွဲမတိုင်ခင်ကတ်ကျင်းပါခဲ့ရတဲ့နိုင်ငံရေးဆွေးနွေးပွဲကြီးသရုတ်ထအချိန်ပင်လုံညီလာခံမှာလည်းအဓိကတိုက်ပွဲတွေဖြစ်နေတဲ့ရခိုင်လက်နက်ကိုင် AA အဖွဲ့ကမဖိတ်ခဲ့တာကြောင့်အခြား NCA လက်မှတ်မထိုးရသေးတဲ့အဖွဲ့တွေလာမတက်နိုင်တာအပြင် NCA လက်မှတ်ထိုးအဖွဲ့တွေနဲ့ဒီညီလာခံမှာသဘောတူညီချက်တွေကလည်းဝေဝေဝါဝါနဲ့လက်တွေ့လုပ်နိုင်မှာမဟုတ်ဘူးလို့ဝေဖန်လိုက်ပါတယ်။အရင်2018ဇူလိုင်မှာကျင်းပခဲ့တဲ့ပင်လုံညီလာခံတုန်းကလည်းအရေးကြီးတဲ့လုံခြုံရေးဆိုင်ရာအချက်တွေပေါ်ပြောမရဆိုမရဖြစ်ခဲ့တာအပြင်ရခဲ့တဲ့အခြားသဘောတူညီချက်38ချက်ကလည်းစကလုံးဗန်းပြဖြစ်တာကျင်ခဲ့ပြီးထိရောက်တဲ့အကောင့်ထဲမပေါ်ခဲ့ဘူးလို့ပြန်ကိုးကားခဲ့ပါတယ်။ဒါပေမဲ့အခုနောက်ဆုံးပင်လုံညီလာခံမှာနောက်ထပ်အဓိကရခဲ့ပြီး NCA လက်မှတ်ထိုးအဖွဲ့တွေအတွက်အနည်းငယ်စိတ်ရေးစေခဲ့တဲ့လာမယ့်ရွေးကောက်ပွဲအပြီးတက်လာတဲ့အစိုးရအနေနဲ့ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဆက်လုပ်သွားဖို့သဘောတူချက်ရတော့ညော်လင်းချက်အနှဲငယ်ရှိသေးတယ်လို့ဒီသူတေတီကအကောင်းမြင်ပါတယ်။ဒါကြောင့်လက်ရှိအလုံးမဖြစ်ခဲ့ပဲပိုဆိုးစေခဲ့တဲ့ရခိုင်လက်နက်ကိုင် AA အဖွဲ့ကိုအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ပြီးဆွေးနွေးပွဲကနေဖယ်ထုတ်စည်ရင်းနဲ့ဖြည့်ရှင်းနေတာကိုပြန်သုံးသပ်ဖို့လိုနေပြီးဒီရခိုင်ပြည်နယ်ကမကျေနပ်မှုတွေကိုဆွေးနွေးပြောဆိုခွင့်မပေးရင်တော့တိုက်ပွဲတွေကိုလျှော့ချနိုင်မှာမဟုတ်တဲ့လမ်းစုံလမ်းကွာပါလို့ထောက်ပြလိုက်ပါတယ်။ဒီနေရာမှာအရင်အစိုးရလက်ထက်မြန်မာငြိမ်းချမ်းရေးဖော်ဆောင်မှုဘုတ်ဌာန MPC ကိုလက်ရှိအစိုးရတက်က NRPC အမျိုးသားပြန်လည်တင်မြှင့်ရင်းနဲ့ငြိမ်းချမ်းရေးဘုတ်ဌာနအဖြစ်အစားထိုးခဲ့တာကလည်းအရင်အဖွဲ့အစည်းဆိုင်ရာတိုင်းရင်းသားတွေနဲ့ယုံကြည်မှုတိစောက်ခဲ့တာကိုထိခိုက်စေခဲ့တယ်လို့ဒီသတင်းကထောက်ပြလိုက်ပါတယ်။အသေးစိတ်ကိုတော့ www.asiafoundation.org မှာဖတ်ရှုနိုင်ပါတယ်ခင်ဗျာကျွန်တော်ဝင်းမြမ
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
် VOE ရဲ့အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်လာမယ့်ရွေးကောက်ပွဲမှာ NLD နဲ့တိုင်းသားပါတီတွေရဲ့အလားအလာကိုဥအောင်ခင်ကသုံးသပ်ရေးသားပြီးကျွန်တော်ညဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
ရှစ်လကျင်းပမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့အုပ်စုကြီး3စုရှိပါတယ်ရှစ်လေးလုံးအရေးတော်ပုံကမွေးထုတ်လိုက်တဲ့အရသာဒီမိုကရေစီအုပ်စုစစ်တပ်အနေဝင်အုပ်စုနဲ့တိုင်းရင်းသားအုပ်စုတွေဖြစ်ပါတယ် NLD နဲ့စစ်အုပ်စုဝင်ပါတီတွေပထမဦးဆုံးအချင်း လွတ်လပ်လပ်လပ်ရှင်ပြိုင်တဲ့2015ရွေးကောက်ပွဲမှာတိုင်းရင်းသားပါတီတွေဟာမျော်လင့်သလောက်ထောက်ခံမင်းမရကြပါဘူး NLD ကိုသာအာယုံဆိုင်ကြလို့လစ်လူရှုခံရတဲ့တိုင်းရင်းသားပါတီတွေများနေပါတယ်2015ရွေးကောက်ပွဲရလာကိုကြည့်ရင်လာမယ့်ရွေးကောက်ပွဲကိုခံမှန်းနိုင်ဖို့ရှိပါတယ်ကြရပြည်နယ်မှာဆိုရင်အနိုင်ရတဲ့ဒေသခံပါတီလုံးဝမရှိပါဘူးပြည်ထောင်စုနဲ့ပြည်နယ်လွှတ်တော်မှာ NLD က26ဦးပြည်ခိုင်ဖြိုးက6ဦးအနိုင်ရပါတယ်ကရင်ပြည်နယ်မှာ NLD က26ဦးပြည်ခိုင်ဖြိုးက6ဦးဒေသခံက2ဦးအနိုင်ရရှိပါတယ်မွန်ပြည်နယ်မှာ NLD က38နေရာဒေသခံပါတီတွေက4နေရာပြည်ခိုင်ဖြိုးက1နေရာအနိုင်ရပါတယ်ချင်းပြည်နယ်မှာ NLD က28နေရာ၊ပြီးခိုင်ဖြိုးက9နေရာ၊ဒေသခံပါတီတွေက6နေရာအနိုင်ရရှိကြပါတယ်
။ကချင်းပြည်နယ်မှာလည်း NLD ပါတီကပြည်ထောင်စုလွှတ်တော်အမတ်နေရာ22ခုနဲ့ပြည်နယ်အမတ်နေရာ22ခုစုစုပေါင်းကိုယ်စားလှယ်44ဦးအနိုင်ရပါတယ်။ပြီးခိုင်ဖြိုးက10နေရာ၊ဒေသခံပါတီက18နေရာကချင်းပြည်နယ်မှာနိုင်ကြပါတယ်။2015ရွေးကောက်ပွဲမှာပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်17ရာခိုင်နှုန်းသာတိုင်းနာပါတီတွေရရှိခဲ့ပြီးစေအုပ်စုအနွယ်ဝင်ပါတီတွေက800ခန့်နှုန်း NLD က9800ခန့်နှုန်းတတိပုဂ္ဂလက300ခန့်နှုန်းရရှိပါတယ်ရခိုင်ပြည်နယ်မှာရခိုင်မျိုးသားပါတီကအများဆုံးအနိုင်ရပြီးရှမ်းဒေသမှာပြည်နယ်အဆင့်မှာရောပြည်ထောင်စုအဆင့်မှာပါရှမ်း SNLD ပါတီကဒုတိယအများဆုံးအနိုင်ရရှိပါတယ်ရွေးကောက်ပွဲမတိုင်မီရခိုင်ဒီမိုကရေစီအဖွဲ့ချုပ်နဲ့ရခိုင်မျိုးသားတွတ်တက်ရေးပါတီတို့ပူးပေါင်းပြီးရခိုင်မျိုးသားပါတီAMB ကိုတီထောင်နိုင်ခဲ့တာကြောင့်ပြည်ထောင်စုအဆင့်မှာ25နေရာပြည်နယ်အဆင့်မှာ22နေရာအနိုင်ရရှိခဲ့ပါတယ
်အခုတော့ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ဟာခွဲထွက်ပြီးတီးခြားရှင်ပြိုင်ပါလိမ့်မယ်ဒေသခံပါတီတွေပေါင်းစည်းပြီးပါတီတစ်ခုတည်းအနေနဲ့ရှင်ပြိုင်လို့အနိုင်ရခဲ့တဲ့ရခိုင်ပြည်နယ်ကိုအားကျပြီးအခြားပြည်နယ်တွေမှာပါတီပေါင်းစည်းမှုတွေလုပ်ကြပါတယ်ပါတီချင်းပေါင်းစည်းပြီးပါတီစစ်တီထောင်ဖို့အတွက်ဖြတ်သိမ်းလိုက်တဲ့ပါတီ16ပါတီရှိပါတယ်။ရှင်ပြိုင်တဲ့ဒေသခံပါတီတွေများလာရင်ဆန္ဒမဲတွေလည်းအကွဲကွဲအပြားပြားဖြစ်သွားနိုင်တဲ့အတွက်ဆရာများသားသေးဆိုသလိုတဦးမှအနိုင်မရတာကိုကြရပြည်နယ်ကတတ်သိပြနေပါတယ်။ဒါကြောင့်မွန်ပြည်နယ်ကဒေသခံပါတီတွေပူးပေါင်းပြီးမွန်ညင်ညွတ်ရေးပါတီစစ်အနေနဲ့ရွက်ခောက်ပွဲမှာရှင်ပြိုင်ပါလိမ့်မယ်။
ဒါပေမဲ့ NLD ပါတီကိုထောက်ခံသူတွေတိုးပွားနေတဲ့အတွက်တိုင်းသားပါတီတွေဟာ2015ကအဖြစ်မျိုးကြုံတွေ့နိုင်ပါတယ်။ဒေသခံပါတီတွေပေါင်းစည်းနိုင်တဲ့အကျိုးအမြတ်ကိုလာမယ့်ရွေးကောက်ပွဲမှာတွေ့နိုင်လိမ့်မယ်လို့ခန့်မှန်းရပါတယ်။2015မတိုင်မီတိုင်းသားပါတီတွေပေါင်းစည်းဖို့ကြိုးပမ်းတာမအောင်မြင်ခဲ့ပေမဲ့2018နဲ့2019အတွင်းကချင်ကရင်ကယားမွန်နဲ့ချင်းပြည်နယ်တွေမှာပေါင်းစည်းတည်ထောင်တဲ့တိုင်းသားပါတီသစ်တွေပေါ်ထွက်လာပုံကိုတင်ပြထားတဲ့သူတွေသည်စုမွန်တန့်ရဲ့စာတန်းကိုစင်ကာပူအခြေစိုက်သူတွေသနဌာနကလွန်ခဲ့တဲ့ဇွန်လကထုတ်ဝေထားပါတယ်။ပါတီပေါင်းစည်းမှုဟာရွေးကောက်ပွဲအတွက်သာမကဘဲဖက်ဒရယ်နိုင်ငံတော်တည်ထောင်ရေးကိုရည်ရွယ်တယ်လို့ဆိုပါတယ်။ဒီလိုစီလုံးညီညွတ်လာတာကိုဒေသခံလူထုကဘယ်လောက်ထောက်ခံလဲဆိုတာလာမယ့်ရွေးကောက်ပွဲမှာတွေ့ရမှာဖြစ်ပါတယ်
။ဒါပေမဲ့တိုင်းရင်းသားပါတီတွေပေါင်းစည်းပြီးပါတီသစ်တည်ထောင်တာနဲ့ထောက်ခံမဲရလိမ့်မယ်လို့မပြောနိုင်ပါဘူး။မဲဆန္ဒရှင်တွေယုံကြည်အားထားတော့တဲ့အဖွဲ့အစည်းဖြစ်ပြီးဘယ်လိုအကျိုးဆောင်မယ်ဆိုတာကိုရှင်းလင်းပြသစွာထုတ်ဖော်ဖို့လိုပါတယ်။တနည်းဆိုရင်တော့အခြားပါတီတွေနဲ့ပိုပြီးအရေးအသေးရှိကြောင်းပြသဖို့လိုပါတယ်။မင်းပေးပေးသူတွေများနေတာဟာလေပြည်နယ်မှာရင်ဆိုင်နေရတဲ့ပြဿနာဖြစ်ပါတယ်။2015ရွေးကောက်ပွဲမှာအပြည်လုံးဖြမ်းမြနှုန်း80ရာခိုင်နှုန်းမဲပေးနေချိန်မှာကရင်နဲ့မွန်ပြည်နယ်မှာမဲပေးသူ50ရာခိုင်နှုန်းသာရှိပါတယ်။ဒါကြောင့်ပထမအချိန်မဲဆန္ဒပေးတဲ့လူငယ်တွေများလာတော့မဲပေးဖို့စိတ်မပါတဲ့ဒေသခံတွေနိုင်ငံရေးမှာစိတ်ဝင်စားလာအောင်စွန့်ဆောင်နိုင်ရင်အကျိုးရှိနိုင်ပါတယ်။နိုင်ငံရေးဖြစ်စဉ်မှာ NLD ဟာမင်းမေရရလက်တွေ့ပြစရာမရှိသေးလို့တိုင်းသားပါတီတွေအနေနဲ့အစီအစဉ်သစ်တွေတင်ပြနိုင်ပါတယ်။ရွေးကောက်ပွဲမှာကိုယ်စားလှယ်များများအနိုင်ရဖို့ကိစ္စဟာအဲ့ဒီကိုယ်စားလှယ်ကိုမဲဆန္ဒရှင်ကဘယ်လောက်ယုံကြည်တယ်လဲဆိုတဲ့အပေါ်မှာမူတည်ပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကျန်းမာရေးဝန်ကြီးရဲ့ကိုဗစ်ဆိုင်ရာမှာကြားချက်ကိုပြောပြထားပါတယ်ရန်ကုန်မြို့မှာကိုဗစ်ဖြစ်နှုန်း300ကျော်အဆင့်ရောက်လာပြီးသေဆုံးနှုန်းကလည်း300ကျော်အထိစတက်လာတာကိုပြန် short ချနိုင်ဖို့အရေးကြီးနေပြီလို့ကျန်းမာရေးဝန်ကြီးကမှာကြားလိုက်ပါတယ်
အခုလိုကိုဗစ်ဖြစ်နှုန်းသင်တုံးတွေပြန်လျှော့ချနိုင်ဖို့ပြည်သူတွေဘက်ကဘယ်လိုကာကွယ်ပြီးအစိုးရဘက်ကဘာတွေပြင်ထားပါလဲဒီအကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဒေါက်တာမြင့်ထွေးကိုကျွန်တော်ဝင်းမင်းကမေးထားပါလဲကျမ်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအထူးသဖြင့်ရန်ကုန်မှာပေါ့လေဒီကိုဗစ်ရောဂါပိုးတွေ့နှုန်းကအတော်များလာတာဖြင့်သေဆုံးမှုကလည်းစပြီးတက်လာတာမျိုးဒါတွေကိုရှော့ချနေဖို့ဆရာကြီးအဓိကပြည်သူတွေကိုဘာစမှားခြင်းလဲဆရာ
ပထမဆုံးကတော့ဒီကိစ္စကြီးကိုအောင်မြင်ဖို့ကကျွန်တော်ကျမ်းမာရေးကဘလောက်လို့လို့အဓိကကပြည်သူတွေပါဝင်ကျွန်တော်တို့ကတတိရှိရှိကျွန်တော်ပြောရပါမယ်မကြားခင်အချိန်ပြင်းမှာဒီကိစ္စကြီးအခုပြီးသွားမှာပါအကြီးချိန်မှာအထူးအောင်ဆုံးမိပြွာပြည်ပြည်အေအပီကိုမထွက်ခြင်းလည်းဖြစ်ပါတယ်နော်တတ်နိုင်တဲ့များမထွက်စီချင်ပါဘူးမလွှဲသာလို့ထွက်ရမယ်ဆိုရင်တော့ကျွန်တော်ကဒီနှခေါင်းကြီးဘုရားတို့လက်ရှိကအစအကုန်လုံးပေါ့လေတတ်နိုင်တဲ့ဆိုရှယ်ဒစ်စတန်စင်ကိုလုပ်ဖို့လိုပါတယ်နောက်ချက်ကပြည်ပြည်များထွက်တယ်ဆိုတာကမြန်မာပြည်ဇီးဝဲကိုထွက်တာဖြစ်ပါတယ်ဇီးဝဲကိုထွက်တယ်ဆိုလို့ရှိရင်ဂျေးမှာဟူရှာတီရှာမို့မသွားခင်နေရတီတီချာချာကဘာဝင်မယ်ဘေးဆိုင်တော့မှာအတိအကျတခါတည်းသတ်မှတ်ပြီးတော့တစ်နှစ်သုံးနှစ်ဝယ်ပြီးအင်ပြန်ရပါပဲကြာလီကြာလီယောဂကူးဖို့အလားလာများအဲ့တော့ဒီနေရာမှာဈေးသူဈေးသားတွေအတိအကျဖြစ်နေပါဘူးသူတို့ဒီယောဂပူတယောက်ရှိနေဆိုရင်မြောက်များစွာသောပြည်သူများကိုကူးဆက်ဖို့ chance များတယ်အဲ့တော့သူတို့ဒီ mask ကိုအချိန်ပြည့်ဝယ်ရတဲ့အပြင်ဖြစ်နိုင်လို့ရှိရင် face shield တွေကကျွန်တော်ဝတ်ဆိုနေပါတယ်အဲ့တော့ကူးဆက်မှုအများဆုံးကလည်းဈေးပါ
ဟုတ်ကဲ့ဒီဈေးအပြင်ရောဒီကူးဆက်မှုများနိုင်တဲ့တခြားနေရာတွေအတွက်ကာကွယ်ဖို့
မဆေးရုံတွေမှာကူးဆက်တာရှိတယ်ဆေးရုံတွေရှိတယ်အလူရုံတွေရှိတယ်ကျောင်းတွေဘုန်းကြီးကျောင်းတွေရှိတယ်မြေပြားရင်ကျောင်းတွေဖြစ်ကျောင်းတွေမှာရှင်ဆွတ်စားတဲ့ကျင်းမှာစကားလေးလေးနဲ့ပြောမယ်ပစားဟမယ်ချောင်းဆိုးမယ်ဒါအဓိကပဲဒီစားတော့တဲ့အချိန်မှာကူးဆက်ဖို့အများနဲ့လူတယောက်ဒီမိမပဲမတ်တပ်ပဲနေနေဒီစားတော့တဲ့အချိန်မှာတတိယဆိုးရွားရှင်းရှင်းပြောမယ်ဆိုရင်တော့ဖြစ်နိုင်တော့ပြောင်းနေကြတော့၃မီလောက်အကွာတော့မဟုတ်ပါဘူး၆မီလောက်အကွာကိုစားပါဖြစ်နေလို့ရှိရင်တော့ကိုယ့်ကိုတယောက်ကလေးစားတာအကောင်းဆုံးပါပဲနောက်လူအုံယုံနေထောင်နေမှာအရေးကြီးပါသူတင်လူအုံယုံပေါ့လေလူအင်မှာဝင်လဲလို့ရှိရင်ဒီဖို့အလားလားတော်တော်များပါလေအခုကျွန်တော်ဖွဲ့ပြီးလုပ်နေပါပြီမြေစီကုန်းပေါ်ပါရစ်တာစအကုန်လူအုံယုံနေအသက်ကြီးနေထားတဲ့ဟာတွေကိုလိုက်ပြီးတော့ဆောင်းဝန်းဆောင်ပြစ်ချသည်အကုန်လုံးအဝင်ထွက်ကိုနေဖို့ကွာဘလူယိုမှာလာရတဲ့တည်းကတည်ရလာလို့ရတာဟိုမနေ့သွားညတာဆိုသူတို့ပါလာလို့ရှိရင်ဒီလူကြီးတွေကတော်တော်အန္တရာယ်များပါတယ်အဲ့ဒီခါလေးကိုလည်းနောက်ပိုင်းတော့ဒီကျွန်တော်အန်တီဂျင်တက်စရရင်တော့ဒီလူတွေကကုပင်းတယ်လို့ကျွန်တော်ယူရထားပါတယ်ဒီသူတို့လာတဲ့လူတွေပေါ့
ဟုတ်ကဲ့ဆရာရေနောက်ဒီသေဆုံးမှုနှုန်းစများလာတာအတွက်ရော
ဒီနှုန်းလေးကအနည်းငယ်လေးပြင်လာဒါတို့ကျွန်တော်အပြစ်မခံဘူးတို့တော့လေကျွန်တော်တို့ပြည်တဲ့လူတွေပြင်ကြည့်တဲ့ခါမှာအကုန်လုံးမြေအထူးသဖြင့်ချီးကျူဖြစ်ပြီးရောက်လာချီးကျူကအဆိုးဆုံးပါဒီကုသမှုနဲ့ပတ်သက်ကြတော့ကျွန်တော်ဆေးတွေကတော့အကုန်နောက်ဆုံးမော်ဆေးတွေဝင်ပါတယ်ဒီ cytokine storm တဲ့ဆိုလို့ interleukin တွေဝယ်ပြီးတယ် remdesivir ဝယ်ပြီးတယ် mitjapan တို့ရဲ့ epigen တွေဝယ်ပြီးတယ်နောက် dexam တို့ဆိုတော့ကျွန်တော်စီမှာအများကြီးရှိပါတယ်အဲကျွန်တော်တို့ဒီမှာကုနေတာကသမုဂ္ဂဌာနမှုကြီးဆရာဝန်ကြီးတွေဟာအမေရိကန်မှာရှိတဲ့သူရဲ့ main တွေအခြားနိုင်ငံကတိုင်းနဲ့ live webinar တွေလုပ်တယ်ဆွေးနွေးတယ်ပြည်နှုံးများတာလူနာကိုနိုင်ကကိုနောက်ကျပြီးရောက်လာတာဖြစ်နေဒီကကိုမော်ဘစ်ရောဂါအခါကြီးရှိနေ end stage kidney disease နောက်ဆုံးဆီရောက်တဲ့ကြောက်ကတ်တို့ညာကိုလုံးမှာပဲဒါရောက်လဲပြည်တုံးများတာပါကျွန်တော်ဒါကိုလေအမြဲတမ်းနေပြီးဒါရက်ချအောင်လုပ်နေပါတယ်နောက်ချက်ကတော့ကျွန်တော်ဒီချိန်မှာအဓိကစဉ်းခွန်မှုကဘယုံနဲ့များလာတဲ့လူနာတွေကိုထားနေနေရာတွေလိုက်ရှာဒီနေရာမှာလည်းကျွန်တော်ရန်ကုန်တိုင်းစုဘောက်ကိုကျေးဇူးထူးတင်ပါတယ်သူတို့ဒီနေရာတွေအခုရှာပြီးတဲ့အပြင်အလှူရှင်များဟိုတယ်အလုံးလိုက်ပြီးတဲ့အခြေရှိရှိတယ်စာအုပ်တွေအလုံးလိုက်ကြိုက်တဲ့နေရာတုံးမှာဆိုတာရှိတယ်ဒီ10 hospital ကတင်လေးရအခုထပ်ပြီးနောက်ထပ်300 900ဒါလည်းဒီကျွန်တော်၃ပတ်အတွင်းရောက်မယ်နောက်ထပ်ကတင် 1200 hospital ပေါ်ပြီးတရားကြတယ်သူမှားရတယ်ဒီ၃ပတ်လောက်ဆိုရောက်မယ်ဟိုအလူရှင်နေနိုင်ငံညာအလူရှင်နေ ICU ဆက် ventilator bag ICU bed ဆက် ventilator ဆက်အများကြီးပါပဲရှိဒီအများကြီးကျွန်တော်ပစ္စည်းတွေဝယ်တယ်ဒီဆေးရုံနေအစီအစဉ်တင်ရေးအများကြီးရပါတော့ကျွန်တော်တို့မကြခင်တော့ကြာသွားမယ်လို့မျှော်မှန်းပါတယ်အခုတော့လောလောဆယ်တော့နည်းနည်းတော့တင်နော်ကျွန်တော်တို့ကစက်ရုံလေးကိုနေပေးတာ24ရက်စက်တင်ဘာမှာစပိတ်တယ်ဆိုတော့သူ့ရဲ့ impact ကတော့နှစ်ပတ်လောက်နေမှပြည့်
ဟုတ်ကဲ့ဆရာအဲ့တော့ဆရာကပြောခဲ့တဲ့ဒီသေဆုံးမှုကိုပေါ့နော်အဓိက short ချနိုင်ဖို့ဆရာတို့စေုံဘက်ကပြင်ဆင်ထားတယ်လို့ဒီစက်ရုံနောက်ကျတဲ့အတွက်လည်းပြည်သူတွေဘက်ကိုကျွန်တော်တို့အရင်တစ်ခေါက်ကစေုံသွားတဲ့လက္ခဏာတွေပေါ့နော်ဟိုစပြီးဖြစ်တဲ့ဒီအနှံ့ပြောက်တာတွေကစပြီးသွားဖို့လက္ခဏာတွေကျွန်တော်တို့အဓိကပြောခဲ့ပါတယ်ဆရာ
နောက်တစ်ခုကတော့ဆရာခုနကဒီကွန်မောဘိလခေါ်တဲ့ယောဂအခန်းပေါ့နော်ရှိတဲ့သူတွေကိုဆရာပါမှားခြင်းလဲ
တို့ဒီစီဂျိုစီလုံးဝပြတ်လို့မရပါဘူးစီဂျိုစီကိုတော်တော်များများအထမဲ့လို့ပြီးပါတယ်စီဂျိုတော့အဲ့ဒါလုံးဝပြတ်မခံနဲ့အိမ်မားတော့အဖြစ်နဲ့ဆိုနေတဲ့ပြည်သူ့အိမ်မိသားစုကိုဆွဲပြီးနေနေမှာလေမစီဂျိုတယောက်ရှိတဲ့သူကသူ့မိသားစုနဲ့မနေနဲ့သူ့မိသားစုကပြင်ထွက်နေတဲ့မိသားစုတွေကိုပါလာနေတယ်မကြောက်ကက်ဆေးနေရတဲ့လူတွေကင်ဆာဖြစ်တဲ့လူတွေဒီလူတွေကလုံးဝကိုကျွန်တော်အိမ်ထဲမှာကိုယ့်ကို self isolation လုပ်ကိုယ့်ကို self isolation ကအိမ်ထဲမှာကိုယ့်ကိုတယောက်ချင်းနေကိုယ့်ကို quarantine လုပ်တဲ့ပုံစံသူတို့တယောက်မှအသိမခံခြင်းမို့သူတို့ဖြစ်ရင်သူတို့ကပြေးဖို့အလားအလာတော်တော်များပါဆရာအဲ့ဒါလေးနော်အဲ့ဒါတော့ကျွန်တော်ဒီချပြေးချင
်ဟုတ်ကဲ့ဆရာနောက်ထပ်ရောဒီသေဆုံးမှုများလာတာအတွက်အထူးသဖြင့်တော့မရှိမဖြစ်လိုအပ်တဲ့ဒီဆေးဝင်တန်းတွေမထိဖို့ပေါ့နော
်ဒီကျွန်တော်တို့စပြီးတော့ antigen test တွေကျွန်တော်တုံးပါပြီကျွန်တော်လူ9 4သိန်းသာဝယ်ပါတယ်ဒါတော့အချင်းညာနိုင်ဘွယ်လောက်အတွင်းအဖြစ်ပြရတဲ့အခါကျတော့ရောဂါဖြစ်တဲ့လူကိုစောစီးတာပြီးရင်လုပ်ပြနေတာကျွန်တော်လုပ်လို့ရတာပေါ့မဟုတ်လားသူက contact tracing တာအကုန်လုပ်ရတာစပြီးတုံးနေပါပြီဆေးဝန်ကြီးတွေမှာတုံးမယ်နောက်နေဆေးဝန်ကြီးလည်းအကုန်ဖြတ်မယ်အဲ့တော့ဒီဟာအထူးသဖြင့်ကျွန်တော်ဆရာဝန်တွေဘယ်လိုဖြည့်သွားလဲဆိုတော့လာပြီးတော့ emergency ခွဲတဲ့လူတွေကိုရောဂါမရှိဘူးထင်ခွဲလိုက်တဲ့နေရာမှာကျွန်တော်တော်တော်ထိသွားပါတယ်အဲ့ဒါကြောင့်ဒီလို emergency ခွဲမဲ့လူတွေဆိုလို့ရှိရင်ချက်ချင်းနိုင်ရွယ်အတင်ဒီလူမှာရောဂါပိုးရှိမရှိကိုကျွန်တော်စမ်းမယ်ကြားရင်းမှာခွဲမယ်တော့မရှိဘူးမှာရှိတခုလိုလားမရတာအစပစ္စည်းကမရတာအဲ့ကြောင့် logistic system efficiency ကိုတက်အောင်လို့ကျွန်တော်ဒီ dashboard နဲ့လုပ်ပါတယ်ကျွန်တော် cloud နဲ့လို့ရှိရင်ဒီဆေးရုံကြီးမှာဘာတွေကြံ့နေလဲလူတွေအဲ့ဒါကိုကျွန်တော်တစ်ခါတည်းပြေးနေတယ်ဒီ covid ကြီးကိုကျွန်တော်အသေးအပြောက်နှုံးကျဘောဒီ logistics ဆရာရေဥမာဆေးဥမာ PPE မရှိဘူးဘာမရှိဘူး N95 မရှိဘူးဆိုလို့ရှိရင်ဒီဆရာဝန်တယောက်အနေနဲ့ယောဂရဖို့ chance အများများပါတယ်ကျွန်တော်တိကျ logistics system management တော့တိကျပြီးပြီးအောင်ကျွန်တော်လုပ်နေပါ
ဟုတ်ကဲ့ဆရာကျေးဇူးပါအခုလိုနေမညာမှာဥဆောင်ပြီးလုပ်ပေးနေတဲ့အတွက်ဖြစ်နှုံးတင်နှုံးတွေလည်းမချခင်ကြာဆင်းသွားပါစေလို့ဆုတောင်းပေးလိုက်ပါတယ်ကျွန်တော်ဝင်းမြန်ပါ
တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ Fever Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မြန်မာစစ်တပ်ကဖမ်းဆီးစစ်ဆေးခံရပြီးမြောက်ဦးမြို့က၃ဘိန်းမောင်းသူတို့တေဆုံးသွားတဲ့ဖြစ်စဉ်မှာကျူးလွန်သူတွေကိုအရေးယူပေးဖို့ရခိုင်အမျိုးသားပါတီကတောင်းဆိုလိုက်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာမြမတက်မတော်နဲ့တအံ့အမျိုးသားလူမျိုးရေးတက်မတော် TNLA ကချင်လွတ်လပ်ရေးအဖွဲ့ KIO KIA တို့ကြားတိုက်ပွဲတွေဖြစ်ပွားနေတယ်ဆိုတာနဲ့ရခိုင်ပြည်နယ်ကမြို့နယ်တချို့မှာ NLD ပါတီကစိုက်ထူထားတဲ့အောင်နိုင်ရေးဆိုင်ပုတ်တွေဖြစ်စီခံနေရတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မြောက်ဦးမြို့မှာ၃ဘိန်းမောင်းတူတူစစ်တပ်ကဖမ်းဆီးတာခံရပြီးတဲ့နောက်တေဆုံးသွားတာနဲ့ပတ်သက်လို့ကျူးလွန်သူတွေကိုအရေးယူပေးဖို့ရခိုင်အမျိုးသားပါတီ ANP ကစက်တင်ဘာလကုန်ပိုင်းမှာကြေညာချက်ထုတ်ပြီးတောင်းဆိုလိုက်ပါတယ်မြောက်ဦးမြို့မြို့တရက်ကွက်နေဦးအေးကျော်ဟာစက်တင်ဘာလ29ရက်နေ့နံနက်ပိုင်းကအမတ်300တပ်ရင်းရှိမှဖမ်းဆီးခံရပြီးနောက်တနေ့တေဆုံးနေတဲ့ဦးအေးကျော်အလောင်းကိုရဲတပ်ဖွဲ့ကနေတဆင့်မြောက်ဦးစေးုံကိုပို့ပေးခဲ့တာပါတေဆုံးနေတဲ့ဦးအေးကျော်ရဲ့အလောင်းမှာလက်တွေကျိုးပဲ့နေပြီးဦးခေါင်းမှာလည်းတွေးယူနေတဲ့ဒဏ်ရာတွေတွေ့ရတယ်လို့မြောက်ဦးမြို့ခံတွေကပြောပါတယ်တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကထုတ်ပြန်ချက်မှာဦးအေးကျော်ဟာ AA အဖွဲ့ကတက်ကြကြီးအဆင့်ရှိသူတဦးဖြစ်ပြီးစစ်ဆေးနေတုန်းတနတ်လူပြီးမိမိကိုယ်ကိုအဆုံးစီရင်သွားတာဖြစ်တယ်လို့ဖော်ပြထားပေမဲ့မိသားစုဝင်တွေနဲ့မြို့ခံတွေကတော့တပ်မတော်ထုတ်ပြန်ချက်ဟာမှန်ကန်မှုမရှိဘူးလို့ညင်းဆိုကြပါတယ
်ရှမ်းပြည်နယ်မြောက်ပိုင်းမှာမြန်မာတပ်မတော်နဲ့တန်မြူရာလူမျိုးရေးတပ်မတော် DNLA ကချင်လွတ်လပ်ရေးအဖွဲ့ KNU KNA တို့နဲ့စက်တင်ဘာလကုန်ပိုင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်စက်တင်ဘာလ28ရက်နေ့ကရှမ်းမြောက်ဒေသဘူဆဲခရိုင်တွင်တပ်မတော်နဲ့ KNA တို့ကြားနေရာ3နေရာခန့်တိုက်ပွဲဖြစ်ပွားခဲ့ပြီးဒေသခံပြည်သူ60ကျော်စစ်ဘေးလွတ်ရာခေတ္တထွက်ပြေးခဲ့ရတယ်လို့ဒေသခံဥပေါင်းတော်ကပြောပါတယ်စတင်မာလာတွင်မြန်မာတပ်မတော်နဲ့ DNLA တို့လာရှုတန်ရန်ကုတ်ခိုင်ဆတဲ့ဒေသတွေမှာတ ိုက်ပွဲ၅ကြိမ်ဖြစ်ပွားခဲ့တယ်လို့တီအန်အယ်လီပြောခွင့်ရပူမှုတိုင်ကျော်ကပြောပါရယ်အစိုးရကအကြံဖက်ပွဲစည်းလို့တတ်မှတ်ထားတဲ့ရခိုင်တပ်တော်၏ရှိရာရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလက်ဝါမြို့မှာပါကြံဒေသတွေမှာတမတော်ကပြည်ရကြောင်းကြေညာထားပါရယ်
ရွေးကောက်ပွဲနီးလာတာနဲ့အမျှလုံခြုံရေးအကြောင်းပြုပြီး KNU တပ်မဟာ၅ဖပွန်ခရိုင်နယ်မြေအတွင်းတပ်မတော်အင်အားတိုးချဲ့လာနေတယ်လို့ကရင်အမျိုးသားအစည်းအရုံး KNU အထွေထွေအတွင်းရဲမှူးဘဒိုစောတာဒိုမူကပြောပါတယ်ရွေးကောက်ပွဲလုံခြုံရေးအတွက်ဖပွန်မြို့နယ်မှာတက်ရင်နှင်းထတ်တိုးလာပြီးတပ်မဟာခွန်ကွင်မှာလည်းနှင်းလောက်တိုးချလာတယ်လို့ဘဒိုစောတာဒိုမူကပြောပါတယ်အစိုးရနဲ့ KNU တို့သဘောတူလက်မှတ်ရေးထိုးထားတဲ့တနင်္ဂနွေလုံးပစ်ခတ်တဲ့ခိုင်မွေရဆဲရေးသဘောတူစာချုပ် NCA အရအပြစ်ရနယ်မြေအတွင်းတက်လှုပ်ရှားခြင်းစစ်အင်အားတိုးချဲ့ခြင်းအင်အားအသစ်ဖြည့်တင်းခြင်းတွေမပြုတ်လုပ်ဖို့ပါရှိတာကြောင့်နှစ်ဖက်တက်အကြားထိတိုက်ပစ်ခတ်မှုဖြစ်ပွားမှာကိုလည်းဒေသခံတွေကစိုးရိမ်နေကြပါတယ်
ခိုင်မြမနယ်စပ်တာချီလိပ်မဲဆိုင်ချစ်ကြည်ရေးတရာမှတ်နှစ်ကို15ရက်ကြာပြေးလိုက်ပြီးနောက်ပုံမှန်တိုင်းပြန်လည်ဖြတ်သန်းသွားလာခွေပြုလိုက်ပြီးဖြစ်ပါတယ်စက်တင်ဘာလ28ရက်နေ့ကမဲဆိုင်မြို့အုပ်ချုပ်ရေးမှူးနဲ့တာချီလိပ်မြို့နယ်အုပ်ချုပ်ရေးမှူးတို့တာချီလိပ်မှာတွေ့ဆုံဆွေးနွေးခဲ့ပြီးနောက်ပိုင်းကုန်ကားတွေကိုလက်ရှိတရက်6စီးဖြတ်သန်းခွေပြုရာကနေအရင်ပုံမှန်တိုင်းပြန်လည်ဖြတ်သန်းသွားလာခွေပြင်တခြားသောသဘောတူညီချက်5ချက်ရရှိခဲ့တယ်လို့တာချီလိပ်မြို့အုပ်ချုပ်ရေးမှူးကပြောပါတယ်မြန်မာနိုင်ငံမှာတနေ့ဆက်တနေ့ COVID-19 ရောဂါကူးစက်မှုမြင့်မားလာတာကြောင့်စက်တင်ဘာ15ရက်နေ့ကနိုင်ငံအာဏာပိုင်ဖိတ်ဆုံဆွေးနွေးကြပြီးနယ်စပ်ကုန်ွယ်ရေးသဒ္ဒါကိုစတင်ပိတ်လိုက်ကြတဲ့ကဂုံစီစည်းစိမ်မှုတွေနှောက်နှေးကြောက်ကြမှုကြောင့်နိုင်ငံကုန်ွယ်မှုတစ်ရက်ကိုဘန်းငွေတန်း80ကနေ100ဆုံးရှုံးနေတယ်လို့ထိုင်းသတင်းတွေမှာဖော်ပြထားပါတယ်
ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA ထိန်းချုပ်နယ်မြေမြောက်ရီမြို့နယ်ဘလူးကြီးကျေးရွာအုပ်စုကြောက်ခက်ကျေးရွာအနီးမှာတပ်မတော်ကလှပေါင်းများစွာစခန်းချနေထိုင်နေတဲ့အတွက်တိုက်ပွဲပြန်လည်ဖြစ်ပွားလာမှာကိုစိုးရိမ်နေကြသလိုတပ်စခန်းတစ်ခုအနေနဲ့အခြေချနေထိုင်သွားမှာကိုလည်းတရက်ခံတွေကစိုးရိမ်နေကြပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလကတည်းကကြောက်ခက်ကျေးရွာအနီးရှိလူခုတ်ထဘုံကြီးကျောင်းမှာတပ်မတော်ဘက်ကလက်ရှိတအင်အား30ခန်းဝေရောက်နေထိုင်နေသလိုအနီးအနားရှိခလက်ကလိုမှာလည်းစခန်းအခိုင်မှာတိစောက်ပြီးနေထိုင်နေတာတွေရှိနေတယ်လို့ဒေသခံတွေကဆိုပါတယ်တပ်မတော်ဘက်ကအခုလိုစခန်းချဝေရောက်နေထိုင်နေတာနဲ့ပတ်သက်ပြီး DKPA တာဝန်ရှိသူနဲ့တစုံတရာပြောဆိုဆွေးနွေးထားတာမရှိဘူးလို့ DKPA 2စစ်ဦးစီးချုပ်ဒုဗိုလ်မှူးကြီးစောစတီးကပြောပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်ရခိုင်ပြည်နယ်မှာနိုင်ငံရေးပါတီတွေစည်းရုံးမှုတွေလှုပ်ဆောင်နေကြသလိုအောင်နိုင်ရေးပါတီဆိုင်ဘုတ်စိုက်ထူမှုတွေလက်ကမ်းစာဆောင်ဖြန့်ဝေမှုတွေအပါအဝင်နှီးမျိုးစုံနဲ့လှုပ်ဆောင်နေကြပါတယ်။အဲ့ဒီထဲကမှမြို့နယ်တချို့မှာ NLD ပါတီကစိုက်ထူထားတဲ့အောင်နိုင်ရေးဆိုင်ဘုတ်တွေဖျက်ဆီးခံနေရပါတယ်။ဒီအခြေအနေကိုတော့မောင်အေးကနေစူးစီးတင်ဆက်ပေးထားပါဗျ
။အခုလို့ NLD ပါတီအောင်နယ်ရဲ့စိုက်ပုတ်တွေဖျက်ဆီးခံနေရတဲ့အပေါ်မှာမန်အောင်မျိုးနေပြည်နေလွှတ်တော်ကိုယ်စားလှယ်ဦးဖိုးနှွေးကသူ့အမြင်ကိုအခုလို့ပြောပါတယ်
။ကျွန်တော်ပြည်သူအမျိုးစုကတော့မဟုတ်ပါဘူး။ရဲဘော်တော်မှာဒီလိုပဲဟိုအကျက်ဖဲစုပူလို့တဲ့လူနေတဲ့ဆိုတော့တော့ပဲပြည်ကြောတဲ့လူတွေရှိပါတယ်။ပြည်ကြောမှုအရေအလုံးတဲ့ဟာတွေပါ။ဒီဒီစားကတော့တော်တော်အနေနဲ့ဆက်ရတယ်မဟုတ်ဘူး။ဒါကြောင့်ပြည်သူဒီကလေးတွေကမသိနဲ့မလဲလောက်တဲ့ဟာဖိုက်တော့ကျွန်တော်ကတော့ဒီကိုဒီချက်ပေါ်တက်ဆက်ပါတယ
်။ရခိုင်ပြည်နယ်ကမြေပုံပုံနှကျွန်းတောက်ကောက်မန်အောင်နဲ့ငပလီစတဲ့နေရာတွေမှာစိုက်ထူထားတဲ့ NLD ပါတီအောင်နယ်ရဲ့စိုက်ပုတ်တရှုဖြတ်စီခံရမှုတွေရှိသလိုစိုက်တွေမြို့ပေါ်ကဥဥ္တမပန်းချန်ချင်းမှာစိုက်ထားတဲ့စိုက်ပုတ်နဲ့လက်မတော်တောက်ရဲကောက်ကစိုက်ပုတ်တွေဟာလည်းစတံဘာလတတိယပတ်မှာဖြတ်စီခံခဲ့ရပါတယ်။မန်အောင်မြို့နယ်ကစိုက်ပုတ်သုံးခုအပါအဝင်ရခိုင်ပြည်နယ်တစ်ခုလုံးမှာ NLD အောင်နယ်ရဲ့စိုက်ပုတ်တစ်စီကျော်ဖြတ်စီခံခဲ့ရပြီးစတံဘာလ20ရက်နေ့ကမန်အောင်မြို့နယ်စိုက်ပုတ်ကြည့်ရွာမှာ NLD ပါတီကအောင်နယ်ရဲ့စိုက်ပုတ်စိုက်ဖို့လာသူတွေကိုရွာသားတွေကန့်ကွက်တဲ့အတွက်စိုက်ပုတ်မဆက်ရပြီးပြန်လာခဲ့ရပါတယ်။အခုလိုပါတီအောင်နယ်ရဲ့စိုက်ပုတ်တွေဖြတ်စီခံနေရတာနဲ့ပတ်သက်လို့မကြမ်းမီကြေညာရှာထောက်ဖို့ရှိတယ်လို့လည်းဥဖုံးတွေကအခုလိုစပြောပါတယ်။
ဒီမှာတရားရတော့ခုလူတွေဖိတ်လာတဲ့စိတ်ကိုပုတ်ဖို့မဲ့ပါသေးပြီကျွန်တော်တို့စီရရထားဖို့ရှိပါတယ်ဒီကြောင်ချက်ပါတော့ကျွန်တော်တို့အကျေချုပ်ပြုဖို့လို့ဆိုတော့ကျွန်တော်တို့တရားတွေဟာကျန်းဖိတ်လို့ရတဲ့စိတ်ကိစ္စတရားဒီကျန်းဖိတ်လို့ရမျိုးတွေကိုဆက်တဲ့ပြီးမလို့ဆောင်ဖို့နောက်ထပ်ဖိတ်လို့ရတဲ့ခါကျွန်တော်တို့စိတ်ကသာသာနေနေပူအောင်မြေစီရအရေးယူဆောင်ရွက်ဖို့လို့ဆိုတဲ့ကြောင်ချက်ပို့ဖို့ရှိရပါတယ်
ရခိုင်ပြည်မှာဒီလို NLD အောင်နိုင်ရဲ့စိုက်ပောက်တွေဖျက်ဆီးခံနေရတဲ့အပေါ်မှာရွေးကောက်ပွဲလေးလာဆုံးခြေရေးအရေးပါအဖွဲ့တစ်ခုဖြစ်တဲ့ People for People အဖွဲ့ဒါရိုက်တာကိုစိုးလန့်ကသူ့အမြင်ကိုအခုလိုပြောပါတယ
်။ဒီကျေရန်ဖြစ်ပြန့်ထန်နေပြီးတော့ရခိုင်ပြည်မှာဒီ IDV တွေအရင်များလာတဲ့အပေါ်မှာအစိုးရရဲ့တာဝန်ယူမှုတာဝန်ခံမှုအနေထားကိုလူတွေကလက်မခံတဲ့အနေထားတစ်ခုရှိတယ်။နောက်တစ်ခုကတော့ဒေသအလိုက်အနေထားပေါ်မှာဒီလိုလက်မခံတဲ့အနေထားပေါ်မှာအဲ့လိုလုပ်တာလည်းရှိမှာပ
ါ။ရခိုင်ပြည်နယ်မှာ AA နဲ့အစိုးရတပ်တို့တိုက်ပွဲတွေပြန့်ထန်နေတဲ့အပြင်သိမ်းတမ်းရှိတဲ့ပြည်သူနေရဆန့်ခွာနေကြရပြီးကိုရိုနာဗိုင်းရပ်ကူးစက်မှုတွေလည်းမြင့်တက်နေတဲ့တော့နိုင်ငံရေးပါတီတွေမိစေဆေးရုံးမှုတွေကိုထိရောက်စွာမလုပ်နိုင်သလိုမြောက်ပိုင်းကမြို့နယ်တွေမှာလည်းရွေးကောက်ပွဲမဖြစ်မှာကိုဒေသခံနိုင်ငံရေးပါတီတွေစိုးရိမ်နေကြရပြီးရခိုင်ပြည်သူတွေအများစုကတော့ရွေးကောက်ပွဲအပေါ်စိတ်ဝင်စားမှုမရှိကြဘူးလို့လစ်လာသူတွေကသုံးသပ်နေကြပါတယ
်။ဆက်ပြီးတော့ရှမ်းနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌခွန်ထွန်းဦးကစက်တင်ဘာလ28ရက်နေ့2020မှာယာတုကနေနှုတ်ထွက်သွားကြောင်းတရားဝင်ကြေညာခဲ့ပါတယ်။ရွေးကောက်ပွဲကျင်းပဖို့မကြာတော့တဲ့အချိန်မှာအခုလိုမျိုးဥက္ကဋ္ဌကြီးခွန်ထွန်းဦးနှုတ်ထွက်သွားတော့ SNLD ပါတီအနေနဲ့ရွေးကောက်ပွဲဝင်ပြိုင်ဖို့ထိခိုက်မှုတွေရှိပါသလား။ဒီအခြေအနေတွေကို SNLD အတွင်းရင်းမှုလည်းဖြစ်ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဆိုင်းလေးကိုနမ်ဟွန်ကနေဆက်သွယ်မေးမြန်းထားပါတယ်။
စက်တင်ဘာလ29ရက်နေ့တုန်းကရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌကြီးခွန်ထွန်းဦးရာထူးကနေနှုတ်ထွက်သွားတယ်လို့ကြားသိရပါတယ်ရှင်ဘယ်လိုအခြေအနေကြောင့်ပါလဲ
အဓိကကတော့ကျမ်းမာရေးခြေနေကြောင့်ပါပဲနောက်ပြီးတော့မှဤသားစုဤသားရေးကိစ္စကြောင့်ပေါ့နော်ရှင်းပြရရင်တော့ဒီအမေရိကန်ကိစ္စတွေကြောင့်တာတီအခြေအနေမပေးနိုင်မှဆိုးရည်နေဒါရောဤသားစုရေးနဲ့ဆက်ဆိုင်ပါလိမ့်မယ်တာတီနေနဲ့ကတော့လုံးဝအတိတ်ကတည်းကပြည်တနာတွေအရှိန်ရှိနေတာတခုမှမရှိပါဘူးခင
်အခုလိုရွေးကောက်ပွဲကလည်းနီးလာနေချိန်မှာနိုင်ငံရေးဩစာကြီးမားတဲ့ပုဂ္ဂိုလ်တယောက်ကလည်းနှုတ်ထွက်တော့ဘလောက်အထိကြရဲ့ရိုက်မှုတွေရှိလာနိုင်ပါမလဲရှင်
ပါတီဝင်လူတွေနဲ့ SNLD ကိုဝန်ရံတဲ့လူတွေအဖွဲ့ကတော့အားရတရားဝန်ထမ်းတွေဖြစ်မှာပေါ့နော်။ဒါပေမဲ့လို့စဉ်းစားရအမြင်မှာဒီလက်လွှဲထားနိုင်လောက်တဲ့ပါတီတွေမှာလုံးလုံးနိုင်တဲ့အခွင့်အရေးတောင်းထားဆောင်နိုင်တဲ့လူတွေရှိနေလောက်ပြီးတက်ဆတာပေါ့နော်။အဲ့လိုဒီနေ့တော့ဒီလက်ခတ်တဲ့ဇေယျခါကြတော့ဒီကြောင်းရင်းဖန်ကိုကကနနာပြန်ထုတ်တတ်မယ်ဆိုလို့ရှိရင်တော့ဝန်ထမ်းကပြင်မကောင်းတာတစ်ပိုင်းပေါ့ဗျ။နိုင်ငံရေးရတီတီမမရက်ခတ်စီဟာအကြောင်းတည်းရှိဘူးဒီခိုက်ကြအကြောင်းရှိဘူးလို့ကျွန်တော်ဒီနေ့ရင်ကြည့်ပါလိမ့်မယ
်လက်ရှိအနေထားအရပကုံးပြောင်းတာဝန်ထမ်းဆောင်ဖို့အသင့်အနေထားရှိနေပြီလား
ဒီအနေထားရှိတယ်လို့တော့ပြောလို့မရဘူးဒါပေမဲ့လို့နိုင်ငံရေးပါတီရဲ့သဘောတရားအရသဘောတက်သဘောရှင်းလို့လေအဲ့လိုမျိုးလုံဆိုင်ဖို့အတွက်ကတော့ပါတီမှာရှိရှိရရကျွန်တော်ကျင့်စဉ်ဆောင်ရွက်ထားတာရှိပါတယ်။ဘုံတရားတောင်းဝါနေနိုင်သွားတယ်ဆိုရင်လည်းကျွန်တော်တို့နားမှာလည်းရှိနေတယ်။ကျွန်တော်တို့ဆက်လက်လုံဆောင်ကြပုံစံတွေလည်းအရင်ကအပြင်လာတိုင်းဆက်လက်ပြီးလုံဆောင်သွားဖို့ဟာကိုယ်စီကိုယ်စီကတောင်းယူဖို့အပြင်နဲ့ဆက်လက်ပြီးတော့မှလုံဆောင်သွားကြမှာဖြစ်ပါတယ
်။အခုဒီလိုဥက္ကဋ္ဌကြီးဘက်ကတရားဝင်ကြေညာလိုက်တော့ဘ ഹു အနေနဲ့ဘယ်လိုဆက်လုပ်ဖို့ရှိပါသလဲရှင်။
2020ရေကောက်ပွဲကာလအလွန်ကျမှာပဲရှင်မင်းကကျွန်တော်ပြေဆိုပြီးတော့မှသုံးချက်ပေးနိုင်မှာဖြစ်ပါတယ်။အခုတိုင်းတော့ဥက္ကဋ္ဌကြီးကကျွန်တော်တို့ရဲ့ဥက္ကဋ္ဌကြီးဆိုတဲ့အကုန်လုံးရာဒီအတိုင်းနဲ့ဆက်ရှိနေမှာဖြစ်ပါတယ်။
အခုဆက်ပြီးတရင်အချင်းချက်ကိုနားဆင်ကြားရမှာပါရှင်။
ရခိုင်ပြည်နယ်မြောက်ဦးမြို့မှာစစ်တပ်ကဖမ်းဆီးတာခံရပြီးနောက်တေဆုံးသွားတဲ့သုံးဘိန်းမောင်းတူတဦးနဲ့ပတ်သက်လို့ကျူးလွန်သူတွေကိုအရေးယူပေးဖို့ရခိုင်အမျိုးသားပါတီ ANP ကတောင်းဆိုလိုက်ပါတယ်ရှမ်းပြည်မြောက်ပိုင်းမှာမြန်မာတပ်မတော်နဲ့တအံအမျိုးသားလူမျိုးရေးတပ်မတော် TNLA ကချင်လွတ်လပ်ရေးအဖွဲ့ KIO KIA တို့စက်တင်ဘာလအတွင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှန်2231ပါအခွင့်အရေးအရာအောက်တိုဘာလ18ရက်နေ့မှာတက်တန်းကုံဆုံးမဲ့ကုလသမဂ္ဂရဲ့အီရန်အပေါ်လက်နက်ရောင်းဝယ်ရေးပိတ်ဆို့မှုကိုအမေရိကန်ပြည်ထောင်စုကပြန်လည်အရေးယူလိုက်ပါတယ်။သမ္မတဒေါ်နယ်ထရန့်ဖာလည်းအုပ်ချုပ်မှုအာဏာလုပိုင်ခွင့်အရာအီရန်ကိုနောက်ထပ်ပိတ်ဆို့မှုတွေနဲ့အရေးယူကြောင်းအမိန့်ထုတ်ပြန်လိုက်ပါတယ်။ဒီပိတ်ဆို့မှုအမိန့်အရာအီရန်ရဲ့နျူကလ িয়ার အစီအစဉ်မစ္စိုင်းဒုံးလက်နက်နဲ့တမယိုးကျလက်နက်စုဆောင်းတာတွေကိုပံ့ပိုးနေတဲ့ပုဂ္ဂိုလ်တဦးချင်းစီနဲ့ဒါဇင်နဲ့ချီတဲ့အဖွဲ့အစည်းတွေရဲ့ပြပပုံကုံတွေကိုထိမ့်ချုပ်အရေးယူဖို့ဖြစ်ပါတယ်။သမ္မတရဲ့ဒီအမိန့်ဟာအီရန်ကိုလက်နက်ရောင်းဝယ်ရေးနဲ့ပတ်သက်တဲ့
ကုလသမဂ္ဂရဲ့အရေးယူမှုကိုအားဖြည့်ပေးတဲ့အစွမ်းထက်တဲ့လက်နက်အသစ်ဖြစ်ပြီးကုလသမဂ္ဂအရေးယူမှုကိုရှောင်လွှဲဖို့ကြံစည်သူတွေကိုတာဝန်ခံစေဖို့တွန်းအားဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ဖွန်ပီယိုကသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်
။ Our actions today are a warning that should be heard worldwide. No matter who you are, if you violate the UN arms embargo,
ကျွန်တော်တို့ရဲ့ဒီကနေ့အရေးယူမှုကိုတတိပေးချက်တရက်အဖြစ်နဲ့ကမ္ဘာတဝန်းကကြားသိသင့်ပါတယ်။ဘသူပဲဖြစ်ဖြစ်အီရန်အပေါ်လက်နက်ရောင်းဝယ်မှုပိတ်ဆို့တဲ့ကုလသမဂ္ဂရဲ့အရေးယူမှုကိုဖောက်ဖျက်ခဲ့ရင်ဒဏ်ခတ်မှုတွေနဲ့ရင်ဆိုင်ရမှာဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်အမြဲတမ်းကိုယ်စားလှယ်ကယ်လီ ခရက်ဖ်ကလည်းလုံခြုံရေးကောင်စီကအီရန်အပေါ်လက်နက်ရောင်းဝယ်ရေးပိတ်ဆို့မှုတက်တန်းတိုးဖို့ပြက်ကွက်ခဲ့ပြီးနောက်အမေရိကန်ကမကြာခင်ကအခုလိုအရေးယူရတာဖြစ်တယ်လို့ထောက်ပြပါတယ
် As I have said repeatedly when it fails we will not
ကျမထပ်ခါတလဲလဲပြောဘူးတလို့ပါပဲဘသူပဲပြက်ကွက်ပါစေကျမတို့ကတော့မပြက်ကွက်စေရပါဘူး JCPOA အီရန်နျူကလ িয়ার အရေးညှိနှိုင်းတဲ့ပူးတွဲကော်မတီမှာပါတဲ့လုံခြုံရေးကောင်စီအဖွဲ့ဝင်တွေကအီရန်အနေနဲ့နျူကလ িয়ার အကြံကြီးမှုကိုထိန်းသိမ်းလောက်ကောင်းလုပ်နိုင်တယ်လို့ရှော့တွက်ခဲ့ကြပါတယ်။ဒါဟာဆုံးဖြတ်ချက်အမှတ် 2231 ရဲ့မူပေါင်းပါပိတ်ဆို့မှုထပ်သက်တမ်းတိုးရေးပြက်ကွက်ဖို့အတွက်အကြောင်းပြလို့မရပါဘူး။အခုကျမတို့ရဲ့မျှော်လင့်ချက်ကတော့အီရန်ကိုထပ်ပြီးအရေးယူရေးမှာကုလသမဂ္ဂအဖွဲ့ဝင်တွေအားလုံးဥပဒေနဲ့အညီလိုက်နာဆောင်ရွက်ကြဖို့ဖြစ်ပါတယ်။အမျိုးသားလုံခြုံရေးအကြံပေးရောဘတ်အိုဘရိုင်ယန်ကလည်းကုလသမဂ္ဂရဲ့အီရန်အပေါ်အရေးယူမှုကိုအမေရိကန်ကပြန်လည်အသက်သွင်းနိုင်စွမ်းဟာ2015ခုနှစ်ကအမေရိကန်သဘောတူခဲ့တဲ့ JCPOA အီရန်နျူကလ িয়ার အရေးညှိနှိုင်းတဲ့ပူးတွဲကော်မတီဆုံးဖြတ်ချက်ရဲ့အခရာကြကြောင်းအီရန်အစိုးရကဒီသဘောတူညီမှုကိုလိုက်နာဖို့ပြက်ကွက်ခဲ့ရင်ထပ်ပြီးအရေးယူခံရမှာဖြစ်တယ်လို့ပြောပါတယ
် The Iranian regime has repeatedly lied about its nuclear weapons program, its archive, and denied access to international inspectors.Today's actions send a clear message.
ဒီနေ့အစိုးရကသူ့ရဲ့ nuclear အစီအစဉ်နဲ့ပတ်သက်ပြီးထပ်ခါတလဲလဲလိမ့်နေတာပါ။နိုင်ငံတကာစစ်ဆေးအဖွဲ့တွေကိုသူတို့တုံ့နှောင်ထားတဲ့နေရာတွေကိုတွားခွင့်မပြုပါဘူး။ဒီကနေ့အရေးယူတာဟာအီရန်ရဲ့ဒီလိုလှုပ်ရက်တွေအတွက်နောက်ထပ်တီးခံမှာမဟုတ်ဘူးဆိုတော့ပြတ်သားတဲ့အမှားစကားပါလိုက်တာပါ။အီရန်ရဲ့မကောင်းကျန်တဲ့လှုပ်ရှားမှုတွေကိုရေရှည်ခိုင်မြဲအောင်မတိကျိုးကျုံပြုနေကြတဲ့နိုင်ငံတကာအတိုင်းအဝန်းကိုလည်းအမေရိကန်ပြည်ထောင်စုကအမှားမပါတဲ့အမှားစကားပါလိုက်တာဖြစ်ပါတယ်။အီရန်ဟာနျူကလ িয়ার ဘုံတလုံးဒါမှမဟုတ်ဒေသရင်းဩဇာလွှမ်းမိုးနိုင်ရေးအတွက်အရင်းအမြစ်တွေကိုဖြုံးတိပြစ်မဲ့အစားအီရန်ပြည်သူတွေလိုချင်တာရသင့်ရတိုက်တာဖွံ့ဖြိုးတိုးတက်မှုနဲ့တာယာဝပြောရေးအတွက်ပံ့ပိုးတင်တယ်လို့ဆိုပါတယ်။အီရန်အနေနဲ့ငြိမ်းချမ်းရေးလမ်းကြောင်းကိုလိုလိုလားလားရွေးချယ်မယ်ဆိုရင်အမေရိကန်ကဘေးကနေအတူတွဲရှောက်လှမ်းမှာဖြစ်ကြောင်းသမရအပြတ်ပြောထားပြီးသားဖြစ်ပါတယ်လို့အမျိုးသားအကြံပေးပုဂ္ဂိုလ်အိုဘရိုင်ယန်ကပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါချစ်တဲ့ပြည်နေမှာကမ္ဘာတစ်လွှားကိုဗစ် -19 ကူးစက်ခံရသူ34သန်းကျော်နဲ့သေဆုံးရသူက1သန်းကျော်ရှိလာနေပါပြီကမ္ဘာတစ်လွှားကိုဗစ် -19 ကြောင့်စီးပွားရေးအကြီးအကျယ်ထိခိုက်မှုတွေရှိနေတာဟာလာမယ့်9နှစ်အတွင်းမိန်းကလေးငယ်ပေါင်း2သန်းခွဲလောက်အတွက်အသက်မပြေခင်လက်ထပ်ပေးကြမယ့်အန္တရာယ်နဲ့ကြုံနေရတယ်လို့ Save the Children အဖွဲ့ကပြောပါရတယ်။2020ကမ္ဘာမိန်းကလေးငယ်များဘဝ COVID-19 နဲ့ကြုံလာရနိုင်တဲ့အန္တရာယ်လို့နာမည်ပေးထားတဲ့အစီရင်ခံစာကိုကျသပရင်းနေမှာထုတ်ပြန်လိုက်တာပါ။တောင်အရှဒေသမှာမိန်းကလေးငယ်2သိန်းလောက်အတွက်အန္တရာယ်ရှိနိုင်တယ်လို့ပြောပါရတယ်။အာမေးနီးယားနဲ့အဇာဘိုင်ဂျန်တို့ကြားနာဂါနိုကာရာဘိတ်ဒေသမှာဖြစ်ပွားနေတဲ့တိုက်ပွဲတွေအများကြီးရဆိုင်ဖို့အတွက်American ပြင်ထန်တဲ့ Russian ခေါင်းဆောင်တွေကပန်ကြားလိုက်ပါတယ်။ဒီဒေသမှာမကြာခင်ကပြင်းထန်တဲ့တိုက်ပွဲတွေဖြစ်ပွားခဲ့တဲ့အတွက်ရဲအနေငယ်တွင်လူပေါင်းဒါဇင်နဲ့အချီသေဆုံးခဲ့ရတာပါ။သက်ဆိုင်ရာစစ်တပ်တွေကြားရန်လုံမှုတွေချက်ချင်းရပ်ဆိုင်းဖို့အတွက် American သမ္မတ Donald Trump ၊ပြင်သစ်သမ္မတ Emmanuel Macron နဲ့ Russia သမ္မတ Vladimir Putin တို့ရဲ့ပြောကြားချက်တွေကို Russia အစိုးရ website မှာကြေတဲ့ရင်းတွေကဖော်ပြထားတာပါ။မြန်မာနိုင်ငံမှာ COVID-19 ကြောင့်ရောဂါကူးစက်မှုနှုန်းတရထဲထောင်နဲ့ချီဆန်းကျင်တင်မြင့်တဲ့နေချိန်မှာပဲကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးကကူးစက်မှုနှုန်းမြန်မြန်ကျဖို့အတွက်ပြည်သူတွေပူးပေါင်းပါဝင်ဖို့ပန်ကြားလိုက်ပါတယ်။မြန်မာနိုင်ငံမှာဒီရောဂါကူးစက်သူစုစုပေါင်း14,000ကျော်နဲ့သေဆုံးရသူက300ကျော်ရှိနေပါပြီ။ရခိုင်ပြည်နယ်တွင်တည်ဆောက်နေတဲ့စစ်တွေစိတ်ကန်း2021ပထမ3လပတ်အတွင်းလုပ်ငန်းဆက်ပြီးလဲပတ်နိုင်မှုအတွက်မြန်မာနဲ့အိန္ဒိယပူးတွဲကြိုးပမ်းနေတယ်လို့အိန္ဒိယနိုင်ငံခြားရေးအတွင်းဝင်ကကျေတပရင်းနေပြုလုပ်တဲ့ညှိနှိုင်းဆွေးနွေးပွဲမှာပြောကြားခဲ့ပါတယ်။တောက်ကြံနေမနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တော်တာရှင်ပေါင်းစိတ်ချမ်းသာကိုကြံမှာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ရွတ်တက်ပါ။
This program has come to you from the Voice of America, Washington.